Welcome to the Voice of America in Burmese.
ဒီနေ့ကြမ်းပါခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VA American တန်ကနေဇူလိုင်လ5ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိအိုင်နိုမီတာ31 32 51နဲ့လိုင်းလမီတာ190ဖြင့် VA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီ။အခုတော့နောက်ဆုံးရသတင်းလေးကိုကျွန်တော်ရန်နိုင်ကကြေညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ဘာဝမှာပြီးခဲ့တဲ့24နာရီအတွင်းနေ့စဉ်ဗိုင်းရပ်စ်ကူးစက်မှုတွေဟာစံချိန်တင်မြင့်တက်ခဲ့ပြီးတော့ကူးစက်သူပေါင်း2,100ကျော်ရှိတယ်လို့ကမ္ဘာ့ကျန်းမာရေးဖွဲ့ချုပ် WHO ကပြောလိုက်ပါတယ်။ဒီထဲမှာ American, Brazil နဲ့အိန္ဒိယနိုင်ငံတွေမှာနေ့စဉ်ကူးစက်မှုနှုန်းအများဆုံးဖြစ်တယ်လို့ WHO ကပြောပါတယ်။ဒီမတိုင်ခင်အရင်ကအများဆုံးစံချိန်တင်ခဲ့တာကတော့ဇွန်လ28ရက်နေ့ကဖြစ်ပြီးတော့အဲဒီတုန်းကတော့ကူးစက်မှုက38,900ကျော်ဖြစ်ပါတယ်။ကူးစက်ရင်ဗိုင်းရပ်စ်ကြောင့်သေဆုံးသူဟာလည်းတရက်ကို9,000လောက်ရှိပြီးတစ်ကမ္ဘာလုံးမှာဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်းလည်း11,000ကျော်သွားခဲ့ပြီဖြစ်ပါတယ်။အမေရိကန်မှာတော့ပြည်내တော်ဝင်များမှာကူးစက်မှုတွေပြန်မြင့်တက်လာနေပြီးတော့နိုင်ငံတော်ဝန်စနေနေ့ကယောဂါကူးစက်သူ9,200ကျော်နဲ့သေဆုံးသူ950လောက်ရှိတယ်လို့ယောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကပြောပါတယ်။ဒါကြောင့်စုစုပေါင်းကူးစက်သူ 2,800 ကျော်နဲ့သေဆုံးသူ 13,000 ကျော်ရှိသွားပြီဖြစ်ပါတယ်။ဘရာဇီးလ်နိုင်ငံမှာတော့မနေ့ကကူးစက်သူ 48,000 ကျော်ရှိတာကြောင့်ကူးစက်သူဥယျာဉ်တသန်းခွဲလောက်နဲ့သေဆုံးသူ 62,000 ကျော်ရှိပြီဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာတော့မနေ့ကကူးစက်သူ 23,000 လောက်ရှိခဲ့တာကြောင့်စုစုပေါင်းကူးစက်သူဟာ 6,000 ခွဲကျော်သွားပြီဖြစ်ပြီးတော့သေဆုံးသူက 18,000 ကျော်ရှိပါတယ်။အာရှဘက်မှာတော့ဂျပန်နိုင်ငံတိုကျိုမြို့မှာနောက်ထပ်ဗိုင်းရပ်စ်ကူးစက်ခံသူ132ယောက်ရှိတာကြောင့်ဒါဟာ3ရက်ဆက်တိုက်ကူးစက်သူ100ကျော်တွေ့ရှိတာဖြစ်ပြီးတော့မြို့ကန်လေးကိုလည်းမလိုအပ်ရင်အပြင်မထွက်ကြဖို့တိုကျိုအုပ်ချုပ်ရေးမှူးကပြောလိုက်ပါတယ်။အချိန်တည်းမှာပဲပင်လယ်ကွေ့ဒေသကဆော်ဒီအာရေဗျနဲ့ UAE နိုင်ငံတွေမှာလည်းပြီးခဲ့တဲ့လကကန့်သတ်ချက်တွေကိုအပြည့်အဝပြန်ပြီးတော့ရုပ်သိမ်းလိုက်ပြီးတဲ့နောက်မှာဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေပါတယ်။ဆော်ဒီမှာကူးစက်သူ300ကျော်နဲ့ UAE မှာ9,000ကျော်ရှိသွားပြီဖြစ်တယ်လို့သိရပါတယ်ခင်ဗျာ။နိုင်ငံပေါင်း32နိုင်ငံကသိပ္ပံပညာရှင်139ယောက်ကကမ္ဘာ့ကျန်းမာရေးဖွဲ့ချုပ် WHO ကိုအိတ်ဖွင့်ပေးစာတောင်းရေးထားတာကိုအခုတော့မှထုတ်ဝေမဲ့သိပ္ပံပညာကြားထဲမှာဖော်ပြသွားမှာဖြစ်တယ်လို့ New York Times သတင်းစာကပြောလိုက်ပါတယ်။ဗိုင်းရပ်စ်ကူးစက်မှုတွေမဖြစ်အောင်ဘယ်လိုရှောင်ကျဉ်ရမလဲဆိုတာနဲ့ပတ်သက်ပြီး WHO ရဲ့ကြံပြုချက်တွေကိုသိပ္ပံပညာရှင်တွေကပြန်သုံးသပ်စီရင်နေတာဖြစ်ပါတယ်။သိပ္ပံပညာရှင်တွေကတော့ကိုရိုနာဗိုင်းရပ်စ်ဟာလေထဲကနေတဆင့်ကူးစက်ပြန့်နှံ့နိုင်တယ်လို့ပြောထားပါတယ်။ဒါကြောင့်ဗိုင်းရပ်စ်ဟာအလုံးပိတ်ခန်းတွေအတွင်းမှာရှိနေပြီးတော့ဗိုင်းရပ်စ်အမုံမွားလေးတွေကိုရှူမိလိုက်တဲ့အခါမှာကူးစက်နိုင်တာဖြစ်တယ်လို့ဆိုပါတယ်။တကယ်လို့ဗိုင်းရပ်စ်ကလေထဲကကူးစက်တာဆိုရင်တော့ဒါကိုထိန်းချုပ်ဖို့အတွက်လိုရမယ့်အကျိုးဆက်တွေကအရေးပါလာမှာဖြစ်ပြီးတော့ကာကွယ်ရမယ့်နီလန်းသစ်တွေထဲမှာအခန်းထဲမှာတယောက်နဲ့တယောက်ခက်ခေါ်ခွာနေရင်နှာခေါင်းစည်းတက်တာတွေလည်းလှုပ်လာမှာဖြစ်တယ်ဆိုပြီးတော့နယူးယောက်တိုင်းသတင်းစာကဖော်ပြထားပါတယ်ခင်ဗျာ။အမေရိကန်မှာဗိုင်းရပ်စ်ကူးစက်မှုတွေနဲ့ပတ်သက်ပြီးစိုးရိမ်မှုတွေရှိနေတဲ့ကြားကပဲ244ကြိမ်မြောက်လွတ်လပ်ရေးနေ့အခမ်းအနားကိုဝါရှင်တန်ဒီစီမြို့တော်ပါဝင်အမေရိကန်နိုင်ငံတော်မှာစနေနေ့ကကျင်းပခဲ့ပါတယ်။အမေရိကန်ကိုအလေးမြတ်ပြုဖို့ဆိုတဲ့လွတ်လပ်ရေးနေ့အခမ်းအနားအစီအစဉ်တွင်သမ္မတထရမ့်ကအင်ဂျီတော်ကနေမိန့်ခွန်းပြောကြားခဲ့ပြီးတော့အဲ့မတိုင်ခင်တောက်ကြနေ့ကမောင်ရာရှူမှာပြောခဲ့သလိုပဲနိုင်ငံတော်ဆန္ဒပြနေတဲ့သူတွေကိုဝေဖန်သွားခဲ့ပါတယ်။သမ္မတထရမ့်ကကျွန်တော်တို့ဟာလက်ဝဲစိုးရောက်တဲ့နေမဲ့ဝါဒီတွေတွေးထိုးလှုံ့ဆော်တဲ့သူတွေလူရဲသူတွေနဲ့ကိုယ်ပါတာကိုဘာလို့နေမှမသိတဲ့သူတွေကိုအောင်းနိုင်ဖို့လှုံ့ဆော်နေပါတယ်။အဲ့လူတွေအနေနဲ့ကျွန်တော်တို့ရဲ့ရုပ်ထုတွေကိုဖျက်ဆီးတာ၊သမိုင်းတွေကိုဖျက်ဖျက်တာနဲ့ကလေးတွေကိုအယူဝါဒသွတ်သွင်းတာတွေကိုခွင့်ပြုသွားမှာမဟုတ်ပဲအမေရိကန်လူနေမှုပုံစံတွေကိုကာကွယ်တားဆီးသွားမှာဖြစ်တယ်ဆိုပြီးတော့သမ္မတထရမ့်ကပြောလိုက်တာဖြစ်ပါတယ်။စနေနေ့စောပိုင်းတုန်းကတော့ဒီမိုကရက်ပါတီကနေသမ္မတလောင်းဖြစ်လာဖို့ရှိတဲ့ဂျိုးဘိုင်ဒန်ကလည်းဖိန်ခေါ်ပြောကြားခဲ့ပါတယ်။ဝါရှင်တန်မှာကျင်းပတဲ့လွတ်လပ်ရေးခမ်းနားမှာတော့မီရှူမီပန်းတွေတုံ့ပြန်များပြစ်ဖောက်ခဲ့ပြီးတော့လူတွေလည်းမျိုးသားရင်းတွေတခြားကနေပါဝင်ဆင်နွှဲခဲ့ကြပါတယ်။နိုင်ငံတော်မှာဗိုင်းရပ်စ်ကူးစက်မှုတွေမြင့်တက်လာနေတာကြောင့်ဒါနဲ့ပတ်သက်ပြီးစိုးရိမ်မှုတွေဖြစ်နေချိန်မှာပဲအခုလိုလွတ်လပ်ရေးနဲ့ခမ်းနားကျင်းပတဲ့အစည်းအဝေးတွေကိုဝါရှင်တန် DC မြို့တော်ဝန်ကလည်းဝေဖန်လိုက်ပါတယ်ခင်ဗျာ။အမေရိကန်နောက်ဘက်ချန်စီယာတော်မြို့ကဝေးပြေးလမ်းမကြီးပေါ်မှာရဲတပ်ဖွဲ့ရဲ့ကြမ်းဖက်မှုတွေကိုဆန္ဒပြစဉ်အတွင်းမျိုးသမီးတယောက်ကားနဲ့တိုက်ခိုက်ရတာကြောင့်တီးဆုံသွားခဲ့ပါတယ်။အမေရိကန်နိုင်ငံမှာလူမဲမျိုးသားတိုက်စုံမှုနဲ့ပတ်သက်ပြီးရဲတပ်ဖွဲ့ရဲ့ကြမ်းဖက်လို့ရတွေကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေဆက်ဖြစ်နေတာမှာရှေးဘက်ချမ်းကဘော်တီမိုးမြို့မှာလည်းဆန္ဒပြတဲ့သူတွေကအမေရိကန်တိုက်ကိုစတင်တွေ့ရှိခဲ့တဲ့ခရစ်စတိုဖာကိုလမ်ဘတ်စ်ရဲ့ရုပ်ထုကိုဖြိုချပြီးတော့မြို့ရဲ့စိတ်ကမ်းမှာရေထဲကိုပစ်ချလိုက်ပါတယ်။ဆန္ဒပြတဲ့သူတွေကတော့ကိုလမ်ဘတ်စ်ဟာအမေရိကန်မှာထားနေတိုင်းရင်းသားတွေအပေါ်မှာအသုံးချပြီးတော့မြို့တော်အောင်တပ်ဖြတ်ခဲ့တာတွေအတွက်တောင်းဝန်ရှိတယ်ဆိုပြီးတော့ဖယ်ရှားဖို့တောင်းဆိုခဲ့ကြတာဖြစ်ပြီးတော့တချို့မြို့တွေမှာလည်းကိုလမ်ဘတ်စ်ရဲ့ရုပ်ထုတွေဖျက်ဆီးခံခဲ့ရပါတယ်ခင်ဗျာ။
ိတ်တန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်ဂျပန်နိုင်ငံတောင်ပိုင်းကျူရှုကျွန်းမှာမူးစစ်တိုက်ရွာပြီးရေကြီးရေရှမ်းတဲ့အတွက်အနည်းဆုံးလူ16ယောက်သေဆုံးပြီး73ယောက်ပျောက်ဆုံးနေတယ်လို့ဂျပန် NHK သတင်းကဒီကနေ့ပြောပါတယ်နောက်ထပ်အနည်းဆုံး18ယောက်လောက်ရေမွန်းပြီးအသက်ရှူရတဲ့အခြေအနေမှာရှိပေမဲ့သေဆုံးကြောင်းတော့အတိမပြုသေးပါဘူးဒီကနေ့ကျူရှုကျွန်းအလယ်ပိုင်းကူမာမိုတိုပြည်နယ်မှာမိုးကြောင့်ရေကြီးမြေပြူတာတွေဖြစ်ခဲ့တယ်လို့လက်စစ်မီးနဲ့တောက်သုံးရေပေးဝေတဲ့ line တွေလည်းပြတ်သွားခဲ့ပါတယ်။အဲ့ဒီဒေသကလူပေါင်း2,000လောက်ကိုဘေးလွရာပြောင်းရွှေ့ကြဖို့အာဏာပိုင်တွေကအမိန့်ထုတ်ပြန်ထားပါတယ်။တစ်ချိန်တည်းမှာပဲအရေးပေါ်ကိစ္စရေးစခန်းတွေထဲမှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုကာကွယ်ရေးအတွက်လူတွေကိုလက်ဆေးကြဖို့နဲ့လူချင်းချဲနေကြဖို့နှိုးဆော်ထားပါတယ်။အရေးပေါ်ကိစ္စရေးစခန်းတွေရဲ့ယောဂကူးစက်ပြန့်နှံ့မှုမဖြစ်အောင်အတက်နိုင်ဆုံးလှုပ်ဆောင်သွားမှာဖြစ်တယ်လို့ရေဘေးဒုက္ခသည်တွေစခန်းတွေအဆင်ပြေအောင်လဲလှုပ်ဆောင်ပေးသွားမယ်လို့ကူမာမိုတိုပြည်နယ်ဟီတိုရိုရှိမြို့ကိစ္စရေးစခန်းကိုလာရောက်ခဲ့တဲ့တဘာဝဘီယန်ရဲ့စီမံခန့်ခွဲရေးဝန်ကြီးရူတာတာဂေတာကပြောပါရယ်နောက်ထပ်ဆက်ပြီးမိုးရွာသွန်းနိုင်သေးတဲ့အတွက်ဒေသခံတွေအနေနဲ့နူးနူးကြကြသတိရှိကြဖို့ဂျပန်မိုးလီဝတာဌာနကသတိပေးထားပါရယ်ရှင်တရုတ်နိုင်ငံတောင်ပိုင်းမှာလည်းဒီကနေ့မိုးရွာသွန်းပြီးရေကြီးရေရှမ်းတာတွေဖြစ်ခဲ့တဲ့အတွက်အမျိုးသားမိုးလေဝသဌာနကရှန်ဟိုင်းနဲ့ချုံချင်းမြို့တွေအပါအဝင်ပြည်နယ်6ခုကျော်လောက်မှာမိုးလေဝသသတိပေးချက်ကိုအဝါရောင်အဆင့်တိုးမြှင့်သတ်မှတ်ထားပါတယ်တောင်ပိုင်းကျန်စီပြည်နယ်မှာလူပေါင်း 8,000 လောက်ကိုဘေးလွရန်ရွှေ့ပြောင်းပေးခဲ့တယ်လို့ဒီရက်ပိုင်းမိုးတက်မုန်တိုင်းကြောင့်အင်54လုံးလောက်ပြူကျပျက်စီးခဲ့တာပါ။တနင်္ဂနွေလုံးမှာရေကြီးရေရှမ်းတာတွေကြောင့်အင်ဂျီ 18,000 ကျော်ပျက်စီးခဲ့ရပြီးစီးပွားရေးအရဆုံးရှုံးမှုကဒေါ်လာ 5.9 ဘီလီယံလောက်ရှိခဲ့ပါတယ်။အန်ဟွေ၊ဟူပေ၊ဟူနန်နဲ့စီချမ်းပြည်နယ်တွေမှာမိုးရေချိန်၄လက်မကနေ၉လက်မအထိရွာသွန်းနိုင်ကြောင်းလည်းတရုတ်မိုးလီဝသဌာနကသတိပေးထားပါတယ်။မနေ့ကတနင်္လာနေ့နေ့လယ်ပိုင်းအထိဆက်ပြီးမိုးသည်ထန်နိုင်ကြောင်းမိုးလီဝသဌာနကခန့်မှန်းချပြီးနိုင်ငံအရှိမြောက်ပိုင်းဟေလွန်ကျင်းနဲ့ဂျီလင်းပြည်နယ်တွေမှာလည်းမိုးလီဝသသတိပေးချက်ကိုအဝါရောင်အဆင့်သတ်မှတ်ထားပါတယ်။ဒီနေ့အတွင်းတရုတ်နိုင်ငံမှာမိုးကြီးရေရှမ်းတာကြောင့်လူပေါင်း121ယောက်လောက်သေဆုံးဒါမှမဟုတ်ပျောက်ဆုံးခဲ့ရပြီးဖြစ်ကြောင်းလည်းတဘာဝဘီယန်ဒီရဲ့စီမံခန့်ခွဲရေးဝန်ကြီးဌာနကိုကိုးကားပြီးနိုင်ငံပိုင်သတင်းတွေကဖော်ပြပါရဲ့ရှင်။ဟောင်ကောင်မှာတရုတ်နိုင်ငံကအမျိုးသားလူမျိုးရေးဥပဒေကိုပြဋ္ဌာန်းမိတဲ့နောက်မှာဟောင်ကောင်ဒီမိုကရေစီရေးလှုပ်ရှားမှုမှာဥဆောင်တဲ့ထင်ရှားသူတွေရေးသားတဲ့စာအုပ်တွေဟောင်ကောင်ကစာကြည့်လိုက်တွေမှာငှားရင်လို့မရတော့ပဲစာအုပ်စင်တွေပေါ်ကနေပါဖယ်ရှားထားပါတယ်။ငှားရင်လို့မရတော့တဲ့စာအုပ်တွေမှာဆန္ဒပြလူငယ်ကောင်းဆောင်ဂျူရှော်ဝေါင်းနဲ့ဒီမိုကရေစီလူလားသူအမတ်ထိုင်ညာချန်းတို့ရေးခဲ့တဲ့စာအုပ်တွေလည်းပါဝင်ပါတယ်။ဒီအမျိုးသားလူမျိုးရေးဥပဒေဟာလွတ်လပ်စွာပြောဆိုခွင့်ကိုပြည်ပုံကချလိုက်တဲ့အရာပါလို့ဂျူရှော်ဝေါင်းကသူ့ရဲ့ Facebook စာမျက်နှာမှာရေးသားခဲ့ပါတယ်။တရုတ်နိုင်ငံကအင်္ဂါနေ့တုန်းကချမှတ်ခဲ့တဲ့အဲဒီဟောင်ကောင်အမျိုးသားလူမျိုးရေးဥပဒေဟာ1998ခုနှစ်မှာဗြိတိန်နိုင်ငံကတရုတ်ကိုလွှဲပြောင်းပေးပြီးကလေးကကျင့်သုံးခဲ့တဲ့ဟောင်ကောင်အုပ်ချုပ်မှုပုံစံကိုလုံလုံလည်လည်ပြောင်းလဲသွားစေတာပါ။ဟောင်ကောင်ကစာကြည့်တဲ့လူငန်းတွေကိုတာဝန်ယူရတဲ့အပန်းဖြေမှုနဲ့ယဉ်ကျေးမှုဆိုင်ရာဌာနကတော့လူမျိုးရေးဥပဒေအရအဲဒီစာအုပ်တွေကိုပြန်ပြီးသုံးသပ်နေတာကြောင့်စင်တွေပေါ်ကနေဖယ်ရှားထားတာလို့ပြောပါရယ်။လူမျိုးရေးဥပဒေသစ်ဟာခွဲထွက်မှုအဖြစ်အမှောင်လုပ်မှုအကြမ်းဖက်မှုနဲ့နိုင်ငံသားအစိုးရတွေနဲ့ပူးပေါင်းမှုဆိုတဲ့လုပ်ရက်တွေကိုကာကွယ်ဖို့ရည်ရွယ်ထားပေမဲ့ဥပဒေကိုအတိတ်ပဲဖွင့်ဆိုတာမှကျေပြန့်လွန်ပြီးစကားရက်တွေကလည်းတိကျမှုမရှိတာကြောင့်နိုင်ငံရေးအယူအဆတွေကိုငြင်းငြင်းချင်ချင်နဲ့ထုတ်ဖော်ပြောဆိုရင်တော့ဥပဒေချိုးဖောက်ရန်ရောက်စီတယ်လို့ဥပဒေပညာရှင်တွေနဲ့လူခွင့်ရေးလှုပ်ရှားသူတွေကပြောပါတယ်ရှင်COVID-19 ကပ်ရောဂါကြောင့်သုံးလကြာပိတ်ထားတဲ့အိန္ဒိယနိုင်ငံကထင်ရှားတဲ့ Taj Mahal အဆောက်အုံကိုတနင်္လာနေ့မှာအများပြည်သူကြည့်ရှုဖို့ပြန်ပြီးတော့ဖွင့်ပေးတော့မှာဖြစ်ပါတယ်။လာရောက်လည်ပတ်သူခီးသွားဧည့်သည်တွေအနေနဲ့နှာခေါင်းစည်းမဖြစ်မနေတက်ဆင်ရမှာဖြစ်တယ်လို့လူချင်းချဲနေရမယ့်စည်းကမ်းတွေလည်းလိုက်နာရမှာဖြစ်ပါတယ်။ဒီ Taj Mahal အဆောက်အုံကို18ရာစုနှစ်တုန်းကတည်ဆောက်ခဲ့တာပါ။ဧည့်သည်အလားအများဆုံးအချိန်မှာတနည်းကိုလူ10,000လောက်ထိလာရောက်လေးရှိတဲ့ဒီအဆောက်အုံရဲ့အခုတော့တနည်းကိုလူ9,000ပဲဝင်ရောက်ရှိခွင့်ပြုမှာဖြစ်ပါတယ်။ Taj Mahal ဘဲ New Delhi ကအနီရောင်ခံတဲ့ Red Fort အပါအဝင်အထင်ကြီးအဆောက်အဦတွေကိုတော့အိန္ဒိယအာဏာပိုင်တွေပြန်လည်ဖွင့်လှစ်ပေးနေချိန်မှာပဲအိန္ဒိယနိုင်ငံထဲမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကလည်းမြင့်တက်နေစေဖြစ်ပါတယ်။ဒီကနေ့တနင်္ဂနွေတရက်ထဲမှာစံချိန်တင်လူပေါင်း 2,000 ကျော်နီးပါးကိုရိုနာဗိုင်းရပ်စ်ကူးစက်ခံခဲ့ရပြီး 600 ကျော်သေဆုံးခဲ့တယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကကြေညာခဲ့ပါတယ်။ကူးစက်မှုစုစုပေါင်းက 6,800 ကျော်အထိရှိနေပေမဲ့လူကြီးတက်တသမာ3ဘီလီယံရှိတဲ့အိန္ဒိယမှာပြည်သူအများစုကလုံအကင်တွေဆုံးရှုံးပြီးလုပ်ငန်းတွေရပ်ဆိုင်ထားရတာကြောင့်အိန္ဒိယအာဏာပိုင်တွေကကိုရိုနာဗိုင်းရပ်စ်ချင်းချုပ်ရေးပိတ်ပင်တားမြစ်ချက်အတော်များများကိုပြန်ပြီးတော့ရုပ်သိမ်းပေးနေတာပါ။ကူးစက်မှုနှုန်းများတဲ့နေရာဒေသတွေကိုတော့စုံနေမီတွေခွဲခြားပြီးပိတ်ပင်ကန့်သတ်မှုတွေဆက်ပြီးတော့ချမှတ်ထားစေဖြစ်ပါတယ်။ပြည်ပလျင်ခီးစဉ်တွေကိုလည်းပိတ်ထားပြီးမဲ့ပြည်ရင်းခီးစဉ်တွေကိုတော့ပြန်ပြီးတော့ဖွင့်ပေးလိုက်ပြီးဖြစ်တာကြောင့်ခီးသွားအများအပြားအထင်ကြီးအဆောက်အုံတွေကိုလာရောက်လည်ပတ်လိမ့်မယ်လို့အိန္ဒိယအစိုးရကမျှော်လင့်နေပါတယ်ရှင်ဒေါ်ရရှင်များရှင်တနင်္ဂနွေညပိုင်းကျွဲနောက်ဆုံးရသတင်းတွေကိုကြီးညာလို့ပြီးမှတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုနားဆင်နိုင်ပါပြီရှင
်ကျမဆုမမရှင်ကချင်ပြည်နယ်ဖားကန့်ဒေသမြေပြိုကျမှုကိုတွားရောက်စစ်ဆေးနေတဲ့စုံစမ်းရေးအဖွဲ့ရဲ့ခရီးစဉ်နဲ့ဒီပေါ်မှာသုံးသက်ချက်အမြင်တွေကိုတင်ဆက်ပေးကြပါမယ်။ပြီးခဲ့တဲ့ဇူလိုင်လ2ရက်နေ့ကကချင်ပြည်နယ်ဖားကန့်ဒေသဝေခါကျေးရွာကြောက်စိမ့်တူဖို့ရေးလုပ်ငန်းခွင်စွန့်ပစ်မြေစာဘုံမြေပြိုကျတာကြောင့်ရေမစင်းကြောင့်ရှာဖွေသူပေါင်းအနည်းဆုံးလူ182ဦးအထိအသက်ဆုံးခဲ့ရတဲ့အတွက်ဒီကြောက်စိမ့်တွင်းမြေပြိုကျမှုဖြစ်စဉ်ကိုစုံစမ်းစစ်ဆေးဖို့သမရဦးဝင်းမြင့်ကိုရိုင်းလက်မှတ်ထိုးပြီးဖွဲ့စည်းပေးလိုက်တဲ့စုံစမ်းရေးအဖွဲ့အခုဆိုရင်တော့ဖားကန့်ဒေသကိုရောက်ရှိနေကြပြီဖြစ်ပါတယ်။စနေနေ့ညကရောက်လာတဲ့တယန်စာတသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဦးအဝင်းဥက္ကဋ္ဌအဖြစ်ဦးဆောင်တဲ့စုံစမ်းရေးအဖွဲ့ဝင်ဝန်ကြီးတွေအပါအဝင်ကချင်ပြည်နယ်အစိုးရအဖွဲ့တို့ဒီကနေ့ဖားကန့်ဒေသပွေခါမော်ထိတွားရောက်လေ့လာခဲ့တဲ့အခြေအနေကိုတော့ကိုရိုင်းခီးစင်မှလိုက်ပါနေတဲ့ဖားကန့်ဒေသကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်ဆိုးက VOA ကိုပြောပြပါတယ်
ဝင်ကြီးတုံပါနောက်ခဏတည်တဲ့ဝင်ကြီးရောနောက်ဒေါက်တာဝင်းမြအေးနောက်တစ်ခါတရားစတာဝင်ဦးဝင်းဝင်းနောက်ကချင်ပြည်နယ်ဝင်ကြီးချုပ်ဒေါက်တာခက်အောင်ကချင်ပြည်နယ်လုံနယ်ဝင်ကြီးနောက်ကချင်ပြည်နယ်တရားစတာဝင်ကြီးကချင်ပြည်နယ်လူဦးရေးဝင်ကြီးရဲမှုချုပ်ဦးအောင်နိုင်သူစသဖြင့်ပေါ့ဗျအပါပါတယ်ဖြစ်တဲ့နေရာဘက်ကမ်းပေါ့ဗျအဲဝေခါမှာပြီးတော့ချင်းမှုစုပါရှိတဲ့အန်တီရရှိနိုင်တဲ့ကံဟောင်းတွေပေါ့ဗျာလောက်ကဟောင်းတွေကိုတွားပြီးတော့ကြည့်တယ်ကျွန်တော်တို့ဖားကန့်ကြောင်ပြည်လုံငန်းရှင်များအသင်းကြီးကိုတွားတယ်ဒီဖားကန့်ဒေတာကကြောင်ပြည်လုံငန်းရှင်တွေဖွဲ့နေတဲ့တွေ့တယ်ဆွေးနွေးတယ်အခုပြီးပြီးတော့မှကျွန်တော်တို့ဒီအဲ့လိုမျိုးအနေရှိတဲ့လောက်ခွေတွေကိုကြည့်ဖို့အတွက်တော့တွားနေတယ်ဗျ
တီတော်စုဝင်ကြီးတွေနဲ့ကချင်ပြည်နယ်အစိုးရအဖွဲ့တွေပါပါဝင်တဲ့စုံစမ်းရေးအဖွဲ့တွေကဖားကန့်ဒေတာခံနေတဲ့ဒီကနေ့တွေ့ဆုံတဲ့အချိန်မှာရေမစေးကြောက်တူးသမားတွေတရားမဝင်တူဖော်လုတ်ကင်နေတဲ့အပေါ်မှာဝင်ကြီးရဲ့ပြောဆိုချက်တွေအပေါ်ဖားကန့်ဒေတာခံဒီဘက်ကအတော်လေးစိတ်ပြတ်ခဲ့ကြတယ်လို့ခရီးစဉ်မှာကိုတိုင်သွားလေ့လာခဲ့တဲ့ဒေတာခံသတင်းသမားကိုစုံမိုးထက်ကပြောပါတယ
်တပိုင်တပိုင်သောက်ဝင်နေသူတူးတဲ့လူတွေဘူးတော်ဝင်ကြီးကပြောလဲဆိုတော့ဇွန်လ20ရက်ကနေကဒီလုပ်ငန်းကိုအတည်ပြုလို့လုပ်ငန်းဝင်ကိုဒါရန်နာကိုတောက်သေးအောင်ဆီကိုရှားထားတယ်လို့ပြောတယ်။နောက်ပြီးတော့ဒီနေ့ဟာလည်းအတည်ပြုနိုင်တယ်ဆိုပြီးတော့သူတို့ 3V type boat တီးကတ်ထားတယ်ပေါ့နော်။အဲ့တော့တောက်သေးတူဖို့လုပ်ငန်းတွေတော့နှားထားတယ်။ဒီမစီဒီကအန်ဒီလေးစီပါလျက်နဲ့ဒီလောဘကြောင့်လာတူတူတည်ဆုံးရတယ်ဆိုတဲ့ပုံစံမျိုးဦးဝင်းကပြောတယ်။ကဲဟုတ်ပြီ။ဟိုဒါတွေကတရားမဝင်တူတယ်ဆိုတော့ကျတရားမဝင်တူးတဲ့ဟာတွေကရေမစင်းကြီးတွေပဲရှိကြလားတရားမဝင်တူးတဲ့ကုမ္ပဏီကိုကျတော့အပြစ်မပူပဲနဲ့ဒီသာမဝင်နေရေးအတွက်တရားမဝင်တူးတဲ့ဟာကျတော့လက်ကျိုးလာထုတ်ပြီးတော့ဘင်းတို့ကိုလောဘသောတိုက်ပြီးဘင်းတို့လောဘကြီးကြီးတူးလို့တည်တယ်ဆိုတာကြီးကအယံသာနာမှုအယံဟိုကိမဲ့သွားပြီကျွန်တော်အဲ့လိုပဲပြောချင်တယ်အဲ့ဒီမိကုံမျိုးကြီးဘာဖြစ်လို့ကုမ္ပဏီလုပ်ငန်းရှင်တွေပေါ်မှာဒီတရားစာတဝင်ကြီးပြည်တော်စုဝင်ကြီးကမိကုံမထုတ်တာလဲ
စုံစမ်းစစ်ဆေးကော်မရှင်ကတရားရုံးစစ်ပါလဲကျွန်တော်တို့ကဒါကိုမလဲပြောမယ်ခင်ဗျာ
ဝင်ကြီးတွေဦးဆောင်တဲ့စုံစမ်းရေးအဖွဲ့ဟာဖားကန့်ဒေသကိုရောက်မဆိုင်ပါပဲဖားကန့်ဆေးရုံကိုတွားကြည့်ခဲ့ကြသလိုကူညီကယ်ဆယ်ပေးနေသူတွေအပါအဝင်မြေပြိုကျမှုမှာအသက်မတင်လွတ်မြောက်ခဲ့တဲ့ကြောက်တူးသမားတွေဒေသခံတွေကိုလည်းတွေ့ဆုံမေးမြန်းခဲ့တယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်ဆိုးကပြောပြပါတယ
်အဲ့ဒီနေ့ဖြစ်ချင်းမှာအသက်မတင်ပဲနဲ့လွတ်မြောက်ခဲ့တဲ့ဒီအလို့သမား9ယောက်နော်ဒါကိုလည်းသူတို့ကိုယ်တိုင်တွေ့ပြီးတော့မှမေးမြန်းမှုကြီးလုပ်ပါလားအဓိကရေချက်ကတော့အခုလိုမျိုးဖြစ်စီမို့လောက်မဖြစ်အောင်ဘယ်လိုချောင်ချကြမလဲဘယ်လိုလုပ်ရအကောင်းဆုံးဖြစ်မလဲဆိုတဲ့အခြေကိုသူရဖို့အတွက်ကိုသူကမေးမြန်းကြရင်ပဲဖြစ်ပါလိမ့်မယ
်ဒီကနေ့မှလည်းဖားကန့်ကြောက်စိမ့်တွင်ကကြောက်စိမ့်တူဖို့ရေလုပ်ငန်းရှင်တွေကော်မတီတာဝန်ရှိတဲ့သူတွေကိုစုံစမ်းရေးအဖွဲ့တွေကမေးမြန်းစစ်ဆေးမှုတွေစတင်နေပြီမဲ့ထိရောက်တဲ့စုံစမ်းစစ်ဆေးမှုဖြစ်လာမှာမဟုတ်ဘူးလို့ကိုယ်တိုင်သွားနာထောင်ခဲ့တဲ့ဖားကန့်ဒေသခံကိုစော်မိုးထက်ကသုံးသပ်ပါတယ
်ဟုတ်ကဲ့ကျွန်တော်ဒီလိုညွှန်ကြားထားပါတယ်ကျွန်တော်ဒီလိုကြောင့်ဒီလိုဖြစ်ပါတယ်ဆိုတဲ့ဟာကြီးကကျွန်တော်ရှိနေရှင်းပြတာလေကျွန်တော်ကတော့သိနေတဲ့လူတွေဆိုတော့တကယ်လိမ်စင်ကြီးပဲ ကျွန်တော်ကဒီမျက်တမြင်ကိုကြည့်လိုက်တာနဲ့မင်းတို့လုံးဝကနကွက်တူလဲမေးလို့ရတယ်ကြီးဗျာဒီလိုတောင်းကြီးတွေပါခုတ်ချထားပြီးတော့မှထုတ်လိုက်တဲ့ကိစ္စကမင်းတို့အဲ့ဒီလုံးကွက်ကြီးအဲ့လိုအေကရာကြီးထောင်းကြီးရှိတာတခွန်းနိုင်ပြီလဲဒါပြက်ဒါမထူးတွေ့ပြီးတော့ကိုစုံစမ်းစစ်ဆေးနေဖို့မလိုဘူးဗျာပြောတတ်ဆိုလို့ရှိရင်အဲ့ဒီတောင်းကြီးဒီတော့ကိုလုံးလို့ဒီတောင်းကြီးကပြူလာတာဒီရှင်းရှင်းပြောပါအောင်အခုလည်းတို့မြင်နေတာပဲအိမ်တွေမှာပြူနေတယ်တို့အဲ့ဒီလူကြီးတွေကြီးတယ်ကြီးတယ်ချင်းလိုက်ပါပဲ
အခုဖားကန်ဝေခါမောမြေပြိုကျမှုအတွင်းမှာနောက်ဆုံးအလောင်းဆယ်ယူရရှိမှုအရာကတော့တည်ဆုံးသူပေါင်းက182ဦးထိရှိပြီးရှားဖွေကယ်ဆယ်ရေးလုပ်ငန်းတွေကတော့ဒီကနေ့ညနေမှာရန်နာလိုက်ပြီလို့ဒေသခံတွေနဲ့လွှတ်တော်ကိုယ်စားလှယ်ကပြောပါတယ်ဒီလိုနှစ်ဆယ်လိုဖြစ်နေတဲ့လူအစုလိုက်ပြုံလိုက်တည်ဆုံးမှုတွေအပေါ်အစိုးရအဆက်ဆက်တာဝန်ယူမှုတာဝန်ခံမှုပြက်ကွက်ခဲ့တယ်ဆိုပြီးကုလသမဂ္ဂပါဝင်နိုင်ငံတကာကစိုးရိမ်မကင်းကြောင်ကြေညာချက်တွေကိုလည်းအတိအသင့်ထုတ်ပြန်ထားပါတယ်ရှင်
ငါမှာ COVID-19 ရေပေါ်ကာလမှာအလုံးလုံးဖြင့်တက်တန်းကုန်ဆုံးနေတဲ့နိုင်ငံသားလူသမားတွေကိုထိုင်းနိုင်ငံထဲမှာဇူလိုင်လကုန်ထိနေထိုင်ဖို့တက်တန်းတစ်လထပ်တိုးပေးလိုက်တဲ့သတင်းကိုပြောပြပါမယ်။ကျွန်မအေးမှာပါထိုင်းနိုင်ငံထဲမှာ COVID-19 ရေပေါ်ကာလအတွင်းမှာအလုံးလုံးဖြင့်တက်တန်းကုန်ဆုံးနေသူတွေဟာမြေရပြင်ရမှာဖြစ်ပေမဲ့ထိုင်းအစိုးရကအထူးအခွင့်အရေးအနေနဲ့ဇူလိုင်ကုန်ထိတက်တန်းတိုးပေးလိုက်ကြပါအခုအခါမှာတော့နောက်ထပ်ဇူလိုင်လကုန်ကြီးတက်တန်းတိုးပေးလိုက်တာကြောင့်မြန်မာလူသမားတွေအတွက်ကတော့အဆင်ပြေသွားနိုင်တယ်ဆိုပြီးထိုင်းမြန်မာနယ်စပ်အခြေစိုက်ရောင်ကြည်ဦးလူသမားအဖွဲ့ရဲ့စိုက်ရုံတာဝန်ခံဦးမိုးကျော်ကပြောပါတယ်
။ဒီထိုင်းနိုင်ငံထဲမှာရှိတဲ့မြန်မာရှိပြောလူသမားတွေအနေနဲ့ကဒီကိုဗစ်တချို့ဆိုလို့ရှိရင်ကိုဗစ်ကာလမှာတက်တန်းတွေသူတို့ရဲ့လူသမားလက်မှတ်တွေတက်တန်းတွေကုန်ဆုံးနေတဲ့လူသမားတွေရှိတယ်ပေါ့နော်။အခုထိုင်းနိုင်ငံကတော့ပြီးခဲ့တဲ့ဒီကိုဗစ်အရေးပေါ်ကာလမှာတည်းကသူကပြညာထားတာရှိတယ်အဲ့ဒါဒီဥစ္စာလောက်ကြည့်တော့ဒီဂျော်လာအထီကိုသူတတန်းတိုးပြီးတယ်အခုဇူလိုင်လအထီထက်ပြီးတော့နိုင်ငံထဲမှာဒီတတန်းကုန်ဆုံးနေတဲ့လူသမားတွေဒီတိုင်ကိုပြုရဲဆိုတဲ့အခါကျတော့ပို့ပြီးတော့အရှင်ပြေတာပေါ့နော်ပြီးရင်အခုကိုဗစ်ကာလမှာတော်တော်လောက်ရတဲ့နေရာတွေတတန်းတိုးရမယ့်ကိစ္စ project တွေကိုဟဲ့လားတော်လာဖို့ကြီးရတယ်ခက်ခဲဖြစ်နေတဲ့ကာလမှာအခုလူတတန်းတိုးပြီးတဲ့အတွက်တော့ရှိကောင်းလူသမားတွေအနေနဲ့တော့လည်းလည်းတက်ရှူချောင်းတယ်လို့ပြောလို့ရတာပေါ့မိုင်ဟုတ်ကဲ့
COVID-19 ရေပေါ်ကာလမှာထိုင်းနိုင်ငံမှာလည်းစက်ရုံတွေပိတ်ရတာ၊ကုန်ကြမ်းမရတာ၊ဒေဝါလီခံလိုက်ရတဲ့စက်ရုံတွေများလာတာတွေကြောင့်မြန်မာအပါအဝင်အလုပ်သမား၈တန်းလောက်ဟာအလုပ်လက်မဲ့တွေဖြစ်နေကြရပါတယ်။ဒီအတွက်မြန်မာနိုင်ငံသားတွေဟာတောင်းကနန်းနဲ့နေရပြန်နေကြရပါတယ်။ဒီထဲမှာအလုပ်လုပ်ခွင့်သက်တမ်းကုန်ဆုံးနေသူတွေကအလုပ်လက်မဲ့ဖြစ်နေသူတွေလည်းပါဝင်လာပါ။အခုလိုမျိုးအလုပ်လုပ်ခွင့်သက်တမ်းတစ်လထပ်တိုးပေးလိုက်တဲ့အတွက်သက်တမ်းကုန်နေတဲ့အလုပ်သမားတွေအတွက်လည်းအဆင်ပြေမှုတွေရှိနိုင်တယ်လို့ဆိုပါရယ်။
အနည်းဆုံး2လခွဲ3လညီပါလောက်အလုပ်လက်မဲ့ဖြစ်နေတဲ့အလုပ်သမားတွေအများစုကပြန်ကြလာများတယ်မြန်မာပြည်ပေါ့။နေရင်းပြန်တဲ့အလုပ်သမားတွေထဲမှာ2လခွဲ3လလောက်အနည်းဆုံးအလုပ်လက်မဲ့ဖြစ်ပြီးတော့သူတို့ရဲ့မူလလုပ်ငန်းတွေအလုပ်တွေရဆိုင်ခံရပြီးတော့ကြတော့အဲ့လိုမျိုးအလုပ်လက်မဲ့ဖြစ်နေတဲ့အလုပ်သမားတွေအများစုကပြန်ကြလာများတယ်။အခုတက်တန်းတိုးပေးလိုက်တဲ့အခါမှာဘယ်လိုလူတွေကောင်းလဲတချို့ကတက်တန်းလုံးဝကုန်ပြီးတော့နေဆက်ကူးဖို့အတွက်ဘက်တီတက်တန်းမရှိလို့ဆိုပြီးနေဆက်ကူးဖို့အတွက်ဆိုးရွက်နေတဲ့အလုပ်သမားတွေဆိုလို့ရှိရင်လည်းနေရပြန်မှုအတွက်ကိုဒါကတလာတူပြီးသားတော့ရေပြန်မှုအတွက်ကိုဒီတိုင်ရုံးကိုရှိဆက်လို့ရလာတယ်လေသူတက်တန်းတော့ပုံဆုံးနေတယ်သူတော့သူ့မှာလက်မှတ်ရှိတယ်ဒါနဲ့အခုထိုင်းနိုင်ငံကလည်းအခုတက်တန်းတူပြီးသားတဲ့အတွက်သူသွာလာလို့ရတယ်ဆိုတော့အထောက်အထားယူပြီးတော့ပြန်ပြီးတော့လေးတယ်သူပြန်လို့ရတဲ့ဟာဟာသူတို့ခွန်လန်းတွေရှိလာနိုင်တာပေါ့
ထိုင်းနိုင်ငံမှာပြီးခဲ့တဲ့နှစ်ကုန်ပိုင်းကနေအခု COVID-19 ကပ်ရောဂါဖြစ်တဲ့အချိန်ထိဆက်ရုံပေါင်းတစ်ထောင်ကျော်ပိတ်ပစ်ခဲ့ရတာဖြစ်ပြီးလူအားကမပေးနိုင်ပဲဒေဝါလီခံလိုက်ရတဲ့ဆက်ရုံတွေလည်းအများအပြားရှိနေပါတယ်ဆက်ရုံတွေမှာအလုပ်လုပ်ကြနေကြတဲ့မြန်မာလူသမားတွေမှာလည်းလူအားကနစ်နာလာတဲ့အပြင်နေထိုင်စားသောက်ဖို့အခက်အခဲတွေကြောင့်2020နှစ်စကနေနေရပြန်နေကြရတာဖြစ်ပါတယ်ကိုဗစ်ရေပေါ်ကာလမှာတော့အလုပ်လက်မဲ့တွေပုံများလာနေတာကြောင့်တောင်းတဲ့ချီပြီးနေရက်ကိုပြန်နေကြရတာပါကျမမအေးမှာထိုင်းမြန်မာနေဆက်ကနေတရေပြပို့နေပါတယ
်ယူရီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်ရေဒီယိုစီစီနေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
လို ိုဝင်ဘာရွေးကောက်ပွဲမှာပါဝင်မဲ့အမျိုးသမီးကိုယ်စားလှယ်လောင်းတွေမဲဆွဲစည်းရုံးသူတွေကိုသင်တန်းပေးတာအပါအဝင် Triangle Women အမျိုးသမီးအဖွဲ့ရဲ့လုပ်ငန်းတွေဟာ COVID-19 ကြောင့်ထိခိုက်နေတယ်လို့ Triangle Women အဖွဲ့ဒါရိုက်တာမတ်ခင်လေးကပြောပါတယ်လူစုလူဝေးနဲ့အသွာအလာအခက်အခဲတွေရှိနေတဲ့ကာလမှာအခုလိုမျိုးလူမှုအခြေပြုအဖွဲ့တွေအနေနဲ့ရွေးကောက်ပွဲဆိုင်ရာအသိပညာပေးမှုတွေမလုပ်နိုင်ရင်ရွေးကောက်ပွဲအပေါ်ဘယ်လိုသက်ရောက်မှုရှိနိုင်ပါသလဲ။မက်ခင်လေးကို Skype ကနေဆက်သွယ်မေးမြန်းပြီးတင်ပြထားပါရစေ
။မင်္ဂလာပါမက်ခင်လေးရှင
်။မင်္ဂလာပါ။
VOA မြန်မာပိုင်းရဲ့အစီအစဉ်ကနေကြိုဆိုပါရစေ။ဆိုမက်ခင်လေးတို့ရဲ့ဒီ Triangle Women ဟိုအမျိုးသမီးအဖွဲ့အားဆိုလို့ရှိရင်ဒီအမျိုးသမီးတွေရဲ့ဆွမ်းဆောင်ရည်ကိုမြင့်တင်ပေးတဲ့အသိပညာပေးမှုတွေကိုလုပ်တဲ့လုပ်နေတဲ့ပေါ်လေးဆိုတော့အခုလိုမျိုး COVID ကာလမှာဒီအသွားအလာတွေလည်းအခက်အခဲဖြစ်နေတဲ့အချိန်မှာအမားတို့လုပ်ငန်းတွေကိုဘယ်လိုမျိုးလုပ်နေပါလဲရှင်
။ဟောပထမပိုင်းကတော့ကျမတို့ဆက်ဆဖြစ်ချင်းကတော့ဘာမှမလုပ်နိုင်ဘူးပေါ့နော်။ဟိုကိုယ်တွေလည်းဘယ်လိုဆက်ပြီးတော့လုပ်ရမလဲဆိုတာကိုစဉ်းစားရင်းနဲ့ဟိုကိုယ့်ရဲ့ယုံကဟို team ကလည်းသူတို့ရဲ့ safety အတွက်လည်းကျမတို့စဉ်းစားတော့မလုပ်ဖြစ်ဘူး။ဒါပေမဲ့နောက်ပိုင်းမှာတော့ကျမတို့အခုပြန်ပြီးတော့ဒီ Messenger တွေ Viber တွေပေါ့နော်သူတို့ဟိုနေဒီမှာရှိရဲ့ဟိုမျိုးသမီးတွေပေါ့လူငယ်တွေနဲ့ပြန်ပြီးတော့ဆက်သွယ်ပြီးရဲ့အခါမှာသူတို့အဆင်ပြေပြီလားသူတို့အတွက်ကိုရောဒီလိုအစီအစဉ်လေးလုပ်ရင်ရမလားဆိုတဲ့ဟာမျိုးလေးတွေနဲ့သူတို့ကိုမိတ်ဆက်ပြန်ပြီးတော့ကျန်းမာရဲ့လားဒီကိုဗစ်ကာလမှာဘေးကင်းရဲ့လားဆိုတဲ့ဟာတွေနဲ့ပြန်ဆက်သွယ်ပြီးတော့မှအခုဆိုရင်တော့ online ကနေပြီးတော့ပေါ့နော်ကျမတို့ Messenger group တွေ Viber group တွေကနေပြီးတော့ပြန်ဆက်သွယ်ပြီးတော့ဟိုအသိပညာပေးတဲ့အလုပ်တွေတိုက်ရိုက်မဆသေးတော့မှပေါ့နော်ဒီအကယ်၍ဒီလိုလုပ်မယ်ဆိုရင်အဆင်ပြေလားဆိုတဲ့ဟာမျိုးနဲ့တော့ပထမဆုံးကျမတို့မေးတယ်နောက်ပိုင်းကတော့ကျမတို့ဒီအသိပညာပေးနဲ့ပတ်သက်တဲ့ short clip လေးတွေပေါ့ video clip လိုမျိုးလေးတွေသူတို့ညှဝေပေးတာမျိုးတွေနောက်ကျမတို့ရဲ့ဒီအဖွဲ့ရဲ့ online page ရှိရပေါ့နော် page ကနေပြီးတော့မှကျမတို့တည်တင်းတဲ့ဟာလေးတွေညှဝေတဲ့ဟာလေးတွေအဲ့ဒါမျိုးလေးတွေကတော့အခုစမ်းပြီးတော့ကျမတို့စာလုပ်ကြည့်နေပါရှင
်အဲ့တော့online ကနေခုလိုမျိုးစပြီးလုပ်နေတယ်ဆိုတော့တကယ်တမ်းကျတော့အမားတို့ကဒီမျိုးတွေတင်မကောက်ပေါ့နော်ဒီကျေးလက်ရရွာတွေအထီကိုသွားပြီးကိုယ်တိုင်သွားပြီးတော့မှဒီအသိပညာ print တွေလုပ်တယ်ဆိုတော့အဲ့လိုမျိုးလုပ်တာတော့ကိုရောထိရောက်မှုရှိနိုင်ရလားရှင
်မှန်ငယ်ပြောရင်တော့ဘယ်ရှိမလဲဘယ်ရှိမလဲဆိုတာလေဟိုကျမတို့ကခုနပြောသလိုပဲဒီတင်တန်းပေးုံနေမဟုတ်ဘူးရရွာတွေကလူလူတွေကျေးလက်မှာရှိတဲ့အခြေခံမှာရှိတဲ့သူတွေကိုအသိပညာပေးတဲ့အလုပ်တွေလုပ်တာဖြစ်တဲ့အတွက်သူတို့ရှိကိုကိုယ်တိုင်သွားပြီးတော့တတိချာချာနားပေါအောင်ပြောတာတော့မှသူတို့ကနားဝင်ချင်မှဝင်တာလေအခုကျတော့ကျမတို့ online ကဆက်သွယ်တဲ့အခါမှာသူတို့ဘယ်နှယောက်မှဒီ internet connection ကောင်းတဲ့ဟိုအဆက်အဆက်နဲ့ဖုန်းနေရှိနေပြီလေဖုန်းကောင်းကောင်းရောရှိရလားအဲ့ဒါတွေကလုံးဝမတိချာနိုင်ဘူးလေဆိုတော့တော်တော်လေးခက်ခဲပါတယ်တကယ်ကျမတို့ရန်ကုန်မြို့ပေါ်မှာနေတဲ့အချင်းချင်းကျမတို့ online ကနေပြီးတော့ virtual meeting တွေလုပ်တာတော့မှအဆင်မပြေပါဘူး။ဘာလို့လဲဆိုတော့ Wi-Fi ရှိတဲ့လူရှိတယ်။ Wi-Fi မရှိတဲ့လူရှိမယ်။ဖုန်းရဲ့ mobile data ကိုပဲသုံးရတာရှိရဲ။ဟော Wi-Fi တုံးနေရင်လည်းမှမိရပြတ်သွားတာအမျိုးလိုဆိုတဲ့အခါကျတော့တော်တော်အဆင်မပြေပါဘူးရှင့်။နောက်တစ်ခုကကျမတို့ကအမျိုးသမီးတွေနိုင်ငံရေးမှာပူပါဝင်နိုင်မှုအတွက်အမျိုးသမီးတွေကိုနိုင်ငံရေးဆိုင်ရာခေါင်းဆောင်မှုတင်တဲ့နေလေကျမတို့ပေးပါရတယ်။အဲ့တော့ဒီ COVID ကာလမတိုင်ခင်တည်းကကျမတို့ကလာမယ့်2020ရွေးကောက်ပွဲအတွက်ဆိုရင်အဲကျမတို့အမျိုးသမီးတွေအများကြီးကိုယ်စလဲလောင်းဖြစ်တဲ့ပါဝင်ရှင်ပြိုင်စေခြင်းနဲ့နောက်တစ်ခုကတော့အမျိုးသမီးကမ်ပိန်းမန်နေဂျာတွေပိုပေါ်လာစေခြင်းနဲ့နောက်အမျိုးသမီးကိုယ်စလဲလောင်းတွေကိုအမျိုးသမီးတွေကပို့ပြီးတော့များများပံ့ပိုးပြီးတော့လူလူချားထဲမှာပို့ပြီးဟိုတက်တက်ကြွကြွနဲ့ဒီအမျိုးသမီးကိုယ်စလဲလောင်းတွေရဲ့အရေးချင်းကိုလူလူတွေပို့သိအောင်လုပ်ခြင်းနဲ့အစီအစဉ်တွေကိုကျမတို့တင်ဟန်းတွေကိုလုပ်နေပါတယ်ဒါပေမဲ့ဒီလိုပဲကိုဗစ်ကာလဖြစ်သွားတဲ့အတွက်ကျမတို့ရဲ့အစီအစဉ်တွေကိုရက်ဆိုင်လိုက်ရတယ်နောက်ပြီးတော့ရွက်ောက်ပွဲဆိုတာလည်းအားလုံးသိတဲ့အတိုင်းပဲဒီမှာကာလအကန့်အသတ်ရှိတယ် November ဒါပေမဲ့ campaign period ဆိုလို့ရှိရင်တော့ရွက်ောက်ပွဲမတိုင်ခင်ဆိုတော့တော်တော်လေးအဲ့အစီအစဉ်တွေကအခုမလုပ်ရတဲ့အခါကျတော့ကျမတို့အတွက်တော်တော်တော့ဟိုအခက်အခဲဖြစ်တယ်လို့ပြောလို့ရပါတယ်ရှင
်မက်ခင်လေးတို့အနေနဲ့ပေါ့နော်မက်ခင်လေးတို့ဘက်ကရောဘယ်လိုမျိုးအရင်တုန်းကဒီအတွေ့အကြုံတွေရဘယ်လိုမျိုးတင်တန်းတွေကိုပေးခဲ့ပူတာရှိလဲရှင်
အဲကျမတို့ကတော့ campaign management ဆိုတဲ့ခေါင်းစဉ်အောက်မှာတော့အကုန်ပါတာပေါ့နော်ခုနလူလူရှိမှစကားပြောတဲ့အတတ်ပညာနောက်ငွေကြေးဆိုင်ရာစီမံခန့်ခွဲမှု campaign manager တယောက်ရဲ့တာဝန်ဝတ္တရား က ခေါင်းဆောင်မှုဆိုတာဘာလဲပေါ့နော်ခေါင်းဆောင်မှုဆိုတာလူတိုင်းကကျမတို့ကအမတ်ဖြစ်မှပါတီမှာတာဝန်ကြီးကြီးယူမှမဟုတ်ဘူးပေါ့နော်လူတိုင်းကခေါင်းဆောင်မှုကိုယ်ရည်ကိုယ်သွေးရှိလို့ရှိရင်ကိုယ့်ဘက်ကိုဆုံးဖြတ်စဉ်းစားဆုံးဖြတ်ပြီးတော့လုပ်နိုင်တယ်ဆိုတဲ့အတွက်ခေါင်းဆောင်မှုကိုယ်ရည်ကိုယ်သွေးကိစ္စတွေနောက် debate scale ပေါ့ကျမတို့ကလွတ်တော်လေးရောက်သွားပြီဆိုရင်ငင်းခုန်တဲ့ဟာကိုကျမတို့ကအနုပညာဆန်ဆန်ပညာရဲ့ဆန်ဆန်လုပ်ဖို့ပေါ့နော်ငင်းခုန်ဆွေးနွေးတာဟာအရင်ဖြစ်တာမဟုတ်ဘူးဆိုတဲ့ဟာမျိုးကိုလည်းတို့သိရအောင်တယ်ဒါမျိုးတွေပေါ့နောက်ကျန်တဲ့ဟာကတော့ကျမတို့နိုင်ငံရေးနဲ့ဆိုင်တဲ့အဲကိစ္စလေးတွေပေါ့နော်နောက်အခြေခံဥပဒေကဘာတွေရှိတယ်နောက်ရွေးကောက်ပွဲဆိုင်ရာဥပဒေမှာဆိုရင်တိထားမယ်ဟာဆောင်ရံရှောင်းရံနေနောက်အရင်တုန်းက2015ရွေးကောက်ပွဲကိုဖျက်ဆီးပူးတဲ့ကိုယ်စားလှယ်တွေနောက်ကမ်ပိန်းမန်နေဂျာတွေရဲ့ကိုယ်တိုင်ငါရောက်ဆွေးနွေးပြီးတော့သူတို့ရဲ့အတွေ့အကြုံတွေဖလှယ်တာမျိုးတွေဒါမျိုးတွေကိုကျမတို့ကတော့ပုံမှန်ထောက်ရှောက်ကျမလုပ်ဖြစ်ပါတယ်ဒါတွေကလည်းသူတို့အတွက်အများကြီးအသုံးဝင်ပါတယ်နောက်တစ်ခုကအခုကိုဗစ်ကာလဖြစ်တာနဲ့ပြီးခေတ်ကာလနဲ့အတူပို့ပြီးတော့ဟိုတိုက်ဆိုင်သွားတဲ့ကိစ္စတခုကတော့ကျမတို့ဒီ online media ကိုသုံးပြီးတော့လူစုကိုနော်ဘယ်လိုစီယုံနှုံဆော်မလဲဆိုတဲ့ကိစ္စလေးပါဒါအခုချိန်မှာဆိုရင်လူလူကြတဲ့အစင်းလို့မရတဲ့အချိန်ဆိုရင်ပိုရောင်းခိုက်တယ်လို့ကျမထင်တယ်အဲ့ဒီကာလတွေလည်းကျမတို့လွန်ခဲ့တဲ့နှစ်နှစ်သုံးနှစ်တည်းကကျမတို့တင်နန်းတက်တဲ့သူတွေကိုပြောတယ်တအိမ်တဆင်းလိုက်ပြီးတော့နော်ကျမတို့ pamphlet တွေဝေးအပအောင်ပြောတာလဲအလုပ်တစ်ခုဖြစ်တယ်ဒါပေမဲ့ကျမတို့ campaign ဆင်းတာဒီခစ်တွေပြောင်းလဲလာတာနဲ့အမျှ Facebook ကိုအသုံးပြုပြီးတော့နော်လူလူကြားထဲမှာဗာမီဒီယာကိုအသုံးများလဲဗာ application အသုံးများလဲအဲ့ဒါကိုအသုံးချပြီးတော့လူလူကြားမှာစီယုံမဲဆွယ်မှုတွေလုပ်ရင်လဲလူလဲမပင်ပန်းဘူးငွေကြေးလဲအရင်အကုန်ချမများပဲနဲ့လုပ်လို့ရတယ်ဆိုပြီးတော့ကျမတို့ထောက်လျှောက်ပြောခဲ့တယ်အခုဆိုရင်ဒီလိုကိုဗစ်ကာလဆိုပိုတိုက်ဆိုင်သွားတာပေါ့နော်လူတွေအပြင်မထွက်ကြဘူးအဆိုရကလည်းတာဝန်ရှိတဲ့သူတွေကလည်းလူ၅ယောက်ထက်အပိုပြီးတော့ပြင်ပမှာစီယုံခွင့်အဲစုဝေးခွင့်မရှိဘူးဆိုတဲ့အခါမျိုးမှာတော့ဒီဒီ Facebook ကိုသုံးပြီးတော့ပေါ့เนาะကျမတို့မြန်မာပြည်မှာတော့ Facebook ကလူတိုင်းလို့သုံးတာပေါ့ဂျန်တဲ့နိုင်ငံတွေမှာတော့အခြား media platform တွေရှိပြီနဲ့ဒီ Facebook ကိုသုံးပြီးတော့ကျမတို့လူတွေရှိရောများများရအောင်ဘယ်လိုလုပ်မလဲဆိုတဲ့ဟာတွေကိုတော့ပိုစဉ်းစားပြင်တယ်လို့ပြောခဲ့တာတွေရှိတယ်အခုလည်းအခြားလွတ်တော်ကိုယ်စားလှယ်ဟိုပေါ့เนาะလောင်းနေကောအခြားအရင်တော့ကလွတ်တော်ကိုယ်စားလှယ်ဖြစ်ပြီးသားပေါ့အခုထပ်မံပြီးတော့ဝင်ရောက်ရှင်တိုင်းမဲ့သူတွေကလည်းဒါတွေကိုတော့တော်တော်လည်းသူတို့နားလဲဟိုကျင်းသားရသွားပြီပေါ့ကျမတို့ကိုဗစ်ကနေပြီးတော့ပေးတဲ့အကောင်းဆုံးသင်ခန်းစာအဒီဒီ virtual နဲ့သုံးပြီးတော့ကျမတို့လူတွေချားမှာဆက်သွယ်လို့ရတဲ့ဟာကိုလည်းသူတို့နည်းနည်းကျင်းသားရသွားပြီဆိုတော့ဒီလာမဲ့2020ရွေးကောက်ပွဲမှာဆိုရင်တော့ဒီ online media အသုံးပြုတဲ့ campaign တွေလည်းတော်တော်တွင်ကျယ်လာလိမ့်မယ်လို့တော့ကျမတို့မျှော်လင့်ပါတယ်
နောက်ဒီရွေးကောက်ပွဲဆိုတာပေါ့เนาะဒီပြည်သူတွေကိုယ်တိုင်ဒါရွေးချယ်ခွင့်ရှိတဲ့ဒီအကောင်းဆုံးဒီရွေးချယ်နိုင်ခွင့်တစ်ခုပေါ့လေဆိုတော့အဲ့ဒီဟာပေါ်မှာရောဒီလူလူကြားမှာအထူးသဖြင့်အမျိုးသမီးတွေကြားမှာတော်တော်လေးသိရှိသဘောပေါက်ပြီးတော့သူတို့ကိုယ်တိုင်ဒါပါဝင်သင့်တယ်ဆိုတော့အသိအမြင်တွေရောတော်တော်လေးကြည်ကြဲပြင်းပြင်းရှိနေပြီလို့မြင်ပါလားရှင
့်အဲ့ဒါတော့တော်တော်ပြောရခက်တာပါတယ်เนาะအဲ့ဒါပြောရခက်တယ်ဆိုတော့ကျမတို့တိုင်းပြည်ရဲ့လူမှုရေးစီးပွားရေးအခြေအနေတွေကလည်းဟိုဟိုပြည်နယ်နဲ့အတိုင်းတွေမှာလည်းမတူဘူးပေါ့နော်ဖွံ့ဖြိုးမှုနောက်ကျတဲ့နေရာတွေမှာဆိုရင်တို့အတွက်နိုင်ငံရေးတို့ဂျန်နယ်ကိစ္စတွေဆိုတာထက်တို့အသက်ရှင်ရက်တည်ရေးစစ်မှတ်တွေကနေပြီးတော့နော်ဝေးရာကိုထွက်ပြေးဖို့အတွက်ပဲတို့မှလုံခြုံရနေရပဲရှာနေရတဲ့အခါကျတော့ဒီဟာတွေကတော်တော်လေးတို့စဉ်းစားမှုတွေမှာနောက်ဘက်မှာရောက်နေမယ်လို့ထင်ပါတယ်အခုလိုမျိုးမျိုးကြီးပြကြီးတွေမှာဆိုရင်တော့ဒါနိုင်ငံရေးဘသူတက်မှလဲဘသူကိုရွေးချယ်ရမှာလဲဆိုတဲ့ဟာလေးကိုတော့တို့စိတ်ဝင်စားကောင်းစိတ်ဝင်စားမယ်ဒါပေမဲ့အခုကာလမှာတော့ကျွန်မဖွင့်ဖွင့်လင်းလင်းပြောရမယ်ဆိုရင်တော့လူတဦးတယောက်ချင်းကိုရွေးချယ်မှုကိုလည်းဒီ2020မှာတော့လူထုကနည်းနည်းလေးပိုစိတ်ဝင်စားမယ်လို့ထင်တယ်။ဒါပေမဲ့ကျမဟိုလူထုကိုအထင်သေးပြီးပြောတာတော့မဟုတ်ဘူး။ဒါပေမဲ့ကျမတို့လူထုမှာမူးချင်းတယောက်ချင်းဒီပုံကွာမြင်ဒီမြို့နယ်မှာလာရှင်းပြိုင်မယ်။ဒီကိုစလေရဲ့နော်သူ့ရဲ့ biography ပဲဖြစ်ဖြစ်သူ့ရဲ့ပြတ်တမ်းမှုကိုပဲဖြစ်ဖြစ်တေချာလေးလာပြီးမှမဲပေးတဲ့သူကတော့အရင်တော့အတွေ့အကြုံရတော်တော်နှဲခဲ့တယ်။ဘာလို့လဲဆိုတော့ကျမတင်တန်းနေပေးတဲ့အခါတိုင်းအများအမေးဖြစ်တယ်။ကဲကိုမျိုးနယ်မှာရှိတဲ့လွှတ်တော်ကိုယ်စားလှယ်၄ယောက်ပေါ့ကျမတို့ကအမျိုးသားလွှတ်တော်ပြည်သူလွှတ်တော်တိုင်းဒေသကြီး2ဦးအများတော်အပြင်၄ဦးရှိအဲ့၄ဦးနာမည်ကိုသိတဲ့သူဘယ်သူရှိလဲဆိုရန်ကုန်မြို့လိုနေရာမျိုးမှာတောင်၄ဦးနာမည်အပြည့်သိတဲ့လူတော်တော်ရှားပါတယ်ဒါတောင်ကျမတို့ CSO လိုမျိုးလောကတဲကအခြားဆရာရာသူများအရေးကိုအရေးလိုစိတ်ဝင်စားတဲ့လူတွေတောင်သိမှုရှားပါတယ်ဆိုတော့အဲ့လိုမျိုးတွေကတော့အခုချိန်ထိရှိနေသေးပဲအဲ2020အထိလည်းဒီလိုတော့ရှိမယ်ဒါပေမဲ့အဲ့ဒီတဲမှာနိုင်ငံရေးကိုစိတ်ဝင်စားပြီးစူးစူးဆက်ဆိုင်နဲ့အာရုံထားတဲ့သူလည်းရှိပါတယ်ဒါပေမဲ့အဲ့ဒါကတော့တော်တော်လူနည်းစုလို့ပြောလို့ရတယ်သူတို့စိတ်ဝင်စားတာကဘယ်ပါတီတက်မလဲသ တို့အတွက်အပြောင်းလဲကောင်းကောင်းဘယ်သူလုပ်ပေးနိုင်မလဲမီးမှန်ရေမှန်နော်ကားလမ်းတွေကောင်းအောင်စေယုံတွေကောင်းအောင်ဘယ်သူလုပ်ပေးနိုင်မလဲပုံမှာပဲတို့ကတော့မျှော်လင့်နေတယ်လို့ကျွန်မပြောလို့ရပါတယ်ရှင
်အဲ့တော့အခုလိုပြောသလိုဆိုလို့ရှိရင်ပေါ့နော်ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးရွေးကောက်ပွဲအသိပညာပေးမှုဘိုင်းမှာမက်ခင်လေးတို့လိုမျိုးဒီcivil society အဖွဲ့တွေပေါ့ဒီလူလူအခြေပြုအဖွဲ့တွေရဲ့ပံ့ပိုးမှုကူညီမှုတွေအသိပညာပေးမှုတွေအများကြီးလိုအပ်ပါတယ်ဆိုတော့အဲ့လိုဟာမျိုးတွေကိုခုလိုမျိုးလှုပ်ဖို့ covid ကြောင့်မလို့လှုပ်ဖို့အခက်ခဲရှိနေတယ်ဆိုလို့ရှိရင်ရောဒါရွေးကောက်ပွဲအပေါ်မှာတက်ရောက်မှုရှိနိုင်တယ်လို့ရောပြောလို့ရလားရှင်
ရပါတယ်အများကြီးတရားမှုရှိနိုင်ပါတယ်အထူးသဖြင့်တော့ဖွံ့ဖြိုးမှုနောက်ကျတဲ့နေရာမျိုးတွေမှာဆိုရင်ပို့ပြီးတော့ကျမတို့တရားမှုရှိနိုင်တယ်ဘာဖြစ်လို့လဲဆိုတော့ကျမတို့အရင်တော့ဆိုရင်voter education ဆိုတာပေးတယ်ပေါ့ဘသူ့ကိုပေးရမယ်မှန်ကန်တဲ့ရွေးချယ်မှုကိုအမြင်ဖွင့်ပေးတာအတားထားမဲပေးရင်ဘယ်လိုပေးရမလဲဆိုတဲ့ဟာတောင်ကျွန်တော်တို့မသိနေတဲ့ဟာဘယ်ပါတီတွေကတော့ဘာတွေကိုကိုစားပြုပြီးတော့ဘယ်သူကဥဆောင်နေဆိုတာတောင်မသိနေရတဲ့အများကြီးရှိပါတယ်ဘာလို့ဆိုတော့ကျွန်တော်တို့ခြေလက်ဒီမှာဆိုရင်စာကောင်းကောင်းမွန်မွန်ဖတ်တတ်ချင်မှဖတ်တတ်မယ်နောက်တစ်ခုကကြတော့တိုင်းရင်းသားဒေတာတွေမှာဆိုရင်တို့ကမြန်မာလိုကျမတို့ရဲ့ဒီမဲပေးတဲ့ဟိုစာရွက်တွေမှာကမြန်မာလိုပဲကျမတို့ရေးထားကြတယ်လေအဲ့တော့တိုင်းရင်းသားဒေတာမှာမြန်မာစာမတတ်တဲ့သူတွေအများကြီးရှိမယ်အဲ့လိုလူမျိုးတွေအတွက်ကောကျမတို့ဘယ်လိုမျိုးကျမတို့စဉ်းစားပေးမလဲဆိုတော့ဒါကကျမတို့အများကြီးကျမတို့လိုရက်ဖက်ဖွယ်စီးတွေအနေနဲ့စိန်ခေါ်မှုရှိရယ်ဒီ voter education ပေါ့နော်ဒီမဲဆန္ဒရှင်ပညာပေးလုပ်တည်မှုဟိုချက်ချက်ပြန့်ပြန့်ကျမတို့2015တော့လည်းလုပ်ခဲ့ကြတယ်ဒါပေမဲ့ကျမတို့တနိုင်ငံလုံးတိုင်းတာနဲ့အများကြီးတော့လုံနိုင်ကြတာမဟုတ်ဘူးပေါ့နော်အများကြီးမလုံနိုင်ဘူးဆိုဒါပေမဲ့အခုကာလမှာကိုဗစ်နဲ့တိုက်ဆိုင်ပြီးတော့အစိုးရရဲ့ကန့်သတ်ချက်တွေနောက်ရောဂါဟိုကူးစက်မှုများမှာဆိုလို့ဟိုစီကန်းထိန်ချုပ်မှုတွေများလာလို့ရှင်ဟိုရှိနေစဲဆိုရင်တော့ကျမတို့ဒါကပို့ပြီးတော့အကန့်အသတ်ဖြစ်မယ်လို့ထင်တယ်။အဲ့ဒါအပြင်နောက်ထပ်ဘာဖြစ်နိုင်လေးလဲဆိုရင်နောက်ထပ်ပြဆင့်တော်လို့လူကြီးလူတို့ကြားထဲမှာကျမတို့ကရွေးကောက်ပွဲကိုလူတွေစိတ်ဝင်စားအောင်မဲတွေထွက်ပေးလာအောင်သူတို့ကိုပေးသူတို့ရဲ့ရွေးချယ်မှုကလွတ်လပ်တဲ့ရွေးချယ်မှုဖြစ်တယ်။သူတို့ကြိုက်တဲ့သူကိုပေးဒါပေမဲ့နိုင်ငံသားတယောက်အနေနဲ့မဲပေးရမယ့်တာဝန်မှုတရားရှိတယ်ဆိုတဲ့ဟာကိုတော့ကျမတို့အသိပညာပေးဖို့အလုပ်တွေကနည်းနည်းခက်ခဲမယ်လို့ထင်တယ်
။ဟုတ်ကျေးဇူးတင်ပါတယ်မခင်လေးရှင်အခုလိုမျိုးချိန်ပေးပြီးတော့ဖြေတဲ့အတွက
်ဟုတ်ကဲ့ပါ
။ Triangle Women အဖွဲ့ဒါရိုက်တာမခင်လေးကိုမေးမြန်းခဲ့တာဖြစ်ပါရဲ့ရှင်။ကျမဆုမြတ်ပါပါ။
မင်္ဂလာပါရှင်ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ2020ရွေးကောက်ပွဲတည်တည်ငြိမ်ငြိမ်ကျင်းပနိုင်ပါမလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ရှင်
လာမယ့်2020လူဝင်မှာရှိရနေမှာအထွေထွေရွေးကောက်ပွဲကြီးကျင်းပပါတော့မယ်ပြီးခဲ့တဲ့ဇူလိုင်တရနေ့ကစလက်ရှိသမရအပါဝင်အစိုးရအဖွဲ့ဝင်တွေပြည်တော်စုအဆင့်နိုင်ငံရေးယာတုရယူထားသူတွေအနေနဲ့သူတို့ပါတီလုပ်ငန်းတွေကိုပြန်ပြီးဆောင်ရွက်ခွင့်ပြုကြောင်းရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ကြေညာလိုက်ပါပြီရွေးကောက်ပွဲဆိုင်ရာစုဝေးဟောပြောခွင့်တွေမဲဆွယ်စည်းအုံးနာတွေကိုတော့လွှတ်တော်ကိုယ်စားလှယ်တွေအတည်ပြုပြီးတဲ့နောက်မှာမှလုပ်ခွင့်ရပါလိမ့်မယ်အကြံဉာဏ်အဖြစ်ဩဂုတ်လ18ရက်နောက်ပိုင်းလောက်ဖြစ်နိုင်ပြီးမဲဆွယ်စည်းအုံးချိန်ရက်ပေါင်း80ဝန်းကျင်လောက်ရကြမှာပါရွေးကောက်ပွဲတစ်ခုအောင်မြင်မြင်ကျင်းပနိုင်ဖို့ရာရွေးကောက်ပွဲအကြိုကာလအထူးသဖြင့်မဲဆွယ်စည်းရုံးခွင့်ရှိတဲ့ကာလတွေမှာတည်ငြိမ်မှုရှိဖို့လိုသလိုရွေးကောက်ပွဲအပြီးနောက်ပိုင်းရလဒ်တွေအပေါ်အကြီးအကျယ်အငြင်းမပွားကြဖို့လည်းလိုပါတယ်အချမ်းမြင်ပြောရရင်အားလုံးပါဝင်ရှင်ပြိုင်ခဲ့ကြတဲ့2015ရွေးကောက်ပွဲကိုတည်တည်ငြိမ်နဲ့ကျင်းပနိုင်ခဲ့တာတွေ့ရပါတယ်အခုနောက်ပိုင်းပေါ်ပေါက်လာတဲ့အခြေအနေတချို့ရလာမယ့်2020ရွေးကောက်ပွဲကိုရောတည်တည်ငြိမ်နဲ့ကျင်းပနိုင်ပါမလားဆိုတာမေးခွန်းထုတ်ဆရာကိစ္စတစ်ခုဖြစ်လာနေပါတယ်ကိုယ်ပါအဲ့ဒီပြဿနာအကြောင်းလေ့လာတင်ပြသွားပါမယ
်တကယ်တော့2015ရွေးကောက်ပွဲမတိုင်ခင်အချိန်တုန်းကရွေးကောက်ပွဲအကြိုကာလတည်ငြိမ်မှုရှိပါမလားရွေးကောက်ပွဲကိုတည်တည်ငြိမ်ငြိမ်ကျင်းပနိုင်ပါမလားဆိုပြီးစိုးရိမ်ပူပန်မှုရှိနေခဲ့ကြတာပါအကြောင်းကတော့2010ပြည့်ရွေးကောက်ပွဲနဲ့တက်လာတဲ့ပြည်ခိုင်ဖြိုးပါတီခေါင်းဆောင်ဗိုလ်ချုပ်ကြီးဟောင်းဦးသိန်းစိန်လက်ထက်မြန်မာနိုင်ငံမှာဘာသာရေးလူမျိုးရေးဆန်တဲ့ပဋိပက္ခတွေအကြီးအကျယ်ဖြစ်ပွားခဲ့တဲ့တာဒကရှိနေလို့ပါပဲအမျိုးဘာသာသာသနာစောက်ရှောက်ရေးလို့ခေါင်းစဉ်တက်ထားတဲ့မဘာသာအဖွဲ့လှုပ်ရှားမှုတွေကြီးထွားလာပြီးဘာသာတစ်ခုနဲ့တစ်ခုကြားအမုန်းပွားအောင်အကြီးအကျယ်လှုံ့ဆော်နေကြတဲ့အချိန်လေးဖြစ်နေပါတယ် ရွေးကောက်ပွဲမတိုင်မီအချိန်ကလေးကမဘာသာခေါင်းဆောင်တွေနဲ့ဖုံးတော်ကြီးတချို့ဟာဒေါက်ဆန်းစုကြည်နဲ့ NLD ပါတီအပေါ်မဟုတ်မမှန်လှုပ်ကြံဆွဆွဲမှုတွေပုတ်ခတ်မှုတွေပြောင်ပြောင်တင်းတင်းလှုပ်ခဲ့ကြပါတယ်အဲ့ဒီအဖွဲ့အစည်းနဲ့ခေါင်းဆောင်တွေဟာ2015ခုနှစ်ထဲရောက်လာတဲ့အထိလူစုလူဝေးနဲ့စုဝေးတဲ့ပွဲတွေမှာဒေါက်ဆန်းစုကြည်ကိုမဲမပေးဘူး NLD ကိုမဲမပေးဘူးအတိအလင်းပြောဆိုလှုပ်ရှားခဲ့ကြတာပါအဲ့ဒီလိုအခြေအနေအောက်မှာရွေးကောက်ပွဲကျင်းပကြရမှာမို့ရွေးကောက်ပွဲကိုတည်တည်ငြိမ်ငြိမ်ကြောဖြတ်နိုင်ပါမလားဆိုပြီးစိုးရိမ်ပူပန်ခဲ့ကြတာဖြစ်ပါတယ်ဒါပေမဲ့2015ခုနှစ်ရွေးကောက်ပွဲကြီးကိုတည်တည်ငြိမ်ငြိမ်ကျင်းပနိုင်ခဲ့ပါတယ်အဲ့လိုကျင်းပနိုင်ခဲ့တဲ့အကြောင်းရင်းတွေထဲမှာသမရဦးသိန်းစိန်ဆိုရအနေနဲ့ရွေးကောက်ပွဲကိုကောင်းကောင်းမွန်မွန်ကျင်းပနိုင်ကြောင်းနိုင်ငံတကာကိုပြသခြင်းနဲ့စိတ်ဆန္ဒပြည်တွင်းကနေမှာနိုင်ငံတကာရွေးကောက်ပွဲလေ့လာစောင့်ကြည့်တဲ့အဖွဲ့တွေပါပြည်တွင်းနဲ့ရောက်ရှိစောင့်ကြည့်နေကြတဲ့အခြေအနေနဲ့ရွေးကောက်ပွဲဝင်မဲ့ပါတီတွေအချင်းချင်းကြား Code of Conduct လို့ခေါ်တဲ့နိုင်ငံရေးပါတီများနဲ့ကိုယ်စားလှယ်လောင်းများအတွက်ကျင့်ဝတ်ဆိုတာကိုလက်မှတ်ထိုးထားကြပြီးတကယ်လဲလိုက်နာခဲ့ကြလို့ပဲဖြစ်ပါတယ်
။အဲဒီခြေအနေနဲ့နိုင်ရှင်ရဲ့လက်ရှိ NLD အစိုးရလက်ထက်မှာလဲရွေးကောက်ပွဲကိုတည်တည်ငြိမ်ငြိမ်အောင်အောင်မြင်မြင်ကျင်းပခြင်းနဲ့စိတ်ဆန္ဒနဲ့ပြည်တွင်းပြည်ပရွေးကောက်ပွဲလေ့လာစောင့်ကြည့်အဖွဲ့တွေခွင့်ပြုမှုအပိုင်းတွေမှာတော့တူညီမှုရှိနေပါတယ်။ပြဿနာရှိလာနိုင်တာကပါတီတွေအချင်းချင်းကြားဆွေးနွေးညှိနှိုင်းရေးဆွဲသဘောတူလက်မှတ်ထိုးပြီးလိုက်နာကြရမယ်ကုတ်တော့ conduct ပြဿနာပါ။ပြည်ခဲ့တဲ့ဂျော်လ26ရက်နေ့ကပြည်တော်စုရွေးကောက်ပွဲကော်မရှင်ဟာနိုင်ငံရေးပါတီတွေအကြားညှိနှိုင်းသဘောတူထားပြီးဖြစ်တဲ့ရွေးကောက်ပွဲကျင်းဝတ်လက်မှတ်ရေးထိုးပွဲကျင်းပခဲ့ပါတယ်။ဒီဒီချင်းထူးခြားတာကပြည်ခိုင်ပြိုးပါတီနဲ့သူ့ရဲ့မဟာမိတ်ပါတီတချို့ကုတ်တော့ conduct ကိုလက်မှတ်မရေးထိုးဘဲနေတာပါ။အကြောင်းပြချက်ကတော့ကုတ်တော့ conduct ထဲမှာသူတို့ထည့်သွင်းစီခြင်းနဲ့ရွေးကောက်ပွဲမဲဆွေရမှာအမျိုးသားခေါင်းဆောင်ကြီးဗိုလ်ချုပ်ဆန်းပါဝင်တမိုင်းဝင်ခေါင်းဆောင်တွေရဲ့ပုံနဲ့မဲမဆွေပါဘူးဆိုတဲ့အချက်မပါလို့လို့ဆိုပါတယ်ဒီနေရာမှာရွေးကောက်ပွဲကိုတည်ငြိမ်နဲ့ကျင်းပနိုင်ရေးကုတ်တော့ conduct ကိုလက်မှတ်ထိုးလိုက်နာကြဖို့ဘလောက်အရေးကြီးတယ်လဲဆိုတာပြန်ကြည့်ဖို့လိုပါတယ်2015ခုနှစ်တုန်းကအာဏာရပြည်ခိုင်ဖြိုးအတိုက်ခံ NLD နဲ့ပါတီတချို့အချိန်ရှစ်လလောက်ယူပြီးပါတီအားလုံးသဘောတူလက်မှတ်ရေးထိုးခဲ့တဲ့ကုတ်တော့ conduct ဟာမြန်မာအင်္ဂလိပ်စုစုပေါင်း64မျက်နှာရှိပြီးအဲ့ဒီထဲမှာခုလိုအချက်လက်မျိုးတွေပါဝင်ပါတယ်
။၄မဲဆွယ်စည်းဝေးကာလအတွင်းအခြားပါတီများအားအသက်ရေးဖြတ်ခြင်းပုတ်ခတ်ခြင်းမပြုရန်မဲဆွယ်စည်းရုံးမှုတွင်ဘာသာရေးနှင့်လူမျိုးရေးဆိုင်ရာခွဲခြားဆက်ဆံမှုပြုသောတုံ့နှုံပြောဆိုမှုများမပြုရန်၆နှစ်မီဒီယာ၁ဤချင်းဝက်ကိုလက်မှတ်ရေးထိုးသူများသည်ကာကြီးမီဒီယာလွတ်လပ်ခွင့်ကိုလေးစားရပါမည်။ခါခွေရွေးကောက်ပွဲတရင်ယူနေကြသောတရင်သမားများကိုနှောက်ယှက်ခြင်းပိတ်ပင်တားဆီးခြင်းချင်းချောက်ခြင်းတိုက်ခိုက်ခြင်းများကိုမပြုလုပ်ရကငယ်မိမိတို့မဟုတ်မိမိပါတီ၏မဲဆွယ်စည်းရုံးမှုများကိုမီဒီယာများ၌အသားပေးဖော်ပြရန်အတွက်တရင်သမားများနှင့်မီဒီယာတိုက်များကိုတစိုးလက်ဆောင်ပေးခြင်းစည်းရုံးသိမ်းသွင်းခြင်းမပြုလုပ်ရနှစ်ဤချင်းဝက်ကိုလက်မှတ်ရေးထိုးသူများသည်မီဒီယာအသုံးပြုခွင့်ကိုအသာစီးရရှိရန်အတွက်၎င်းတို့၏ဩဇာအာဏာကိုအလွဲသုံးစားမပြုရဆိုတာမျိုးတွေပါဝင်ပါတယ်အဲ့ဒီအချက်တွေကိုနိုင်ငံရေးပါတီတွေအားလုံးသဘောတူလက်မှတ်ထိုးတကယ်လဲလိုက်နာခဲ့ကြတဲ့အတွက်2015ရွေးကောက်ပွဲတည်တည်ငြိမ်ငြိမ်ရှိခဲ့တာပါအခု2020ရွေးကောက်ပွဲအတွက်ကိုလည်းရွေးကောက်ပွဲကော်မရှင်နဲ့ဆွစ်ဇာလန်တန်ယုံတို့ကကမကထာလို့ NLD ပြည်ခိုင်ဖြိုးနဲ့ပါတီ16ခုကကိုယ်စားလှယ်22ဦးအချိန်9လကျော်ညှိနှိုင်းရေးဆွဲပြီး Code of Conduct တစ်ခုကိုရခဲ့တာဖြစ်ပါတယ်ကျင်းဝင်ညှိနှိုင်းရေးဆွဲရာမှာပါတီတစ်ခုခုအုပ်စုတစ်ခုခုကသဘောမတူနိုင်တာတွေချန်လက်ထားပြီးအားလုံးသဘောတူတာတွေနဲ့ပဲရေးဆွဲထားခဲ့တာပါလက်ရှိ2020ရွေးကောက်ပွဲအတွက်ရေးဆွဲထားတဲ့ Code of Conduct တွေဟာ2015တုန်းကနဲ့တိတ်မကွာလှပဲ Facebook လိုလူမှုကွန်ရက်အသုံးပြုမဲဆွဲကိစ္စမျိုးတွေလောက်ပဲထတ်တိုးပါလာပါတယ
်ဘလို့ပဲဖြစ်ဖြစ်ပြည်ခိုင်ပြိုးနဲ့မဟာမိတ်ပါတီတချို့ကတော့သူတို့ကိုယ်တိုင်ပါဝင်ရေးဆွဲသဘောတူထားပြီးလဲဖြစ်တဲ့ကုတ်တော့ conduct ကိုလက်မှတ်မရေးထိုးဘူးလို့ဆိုတဲ့အခါကျင့်ဝတ်တွေထဲမှာပါတဲ့အချက်တွေကိုသူတို့ပါတီတွေအနေနဲ့လိုက်နာမယ်မလိုက်နာဘူးမပြောနိုင်တဲ့အနေထားရောက်သွားစေပါတယ်တကယ်လို့မလိုက်နာဘူးဆိုရင်ပါတီအချင်းချင်းစော်ကားပုတ်ခတ်မှုတွေဘာသာရေးလူမျိုးရေးခွဲခြားပြောဆိုစည်းရုံးမှုတွေမီဒီယာကိုမတော်အသုံးပြုမှုတွေအစရှိသဖြင့်ရှိလာနိုင်ပြီးရွေးကောက်ပွဲတည်တည်ငြိမ်ငြိမ်ကျင်းပနိုင်ရေးကိုလည်းထိခိုက်ကောင်းထိခိုက်လာနိုင်ပါတယ်တရောက်လာမဲ့2020ရွေးကောက်ပွဲအတွက်နိုင်ငံရေးပါတီတွေရေးဆွဲထားတဲ့ကုတ်တော့ conduct လို့ခေါ်တဲ့က ကျင်းဝဆိုင်ရာလိုက်နာသင့်တဲ့အချက်တွေကိုပြည်ခိုင်ပြိုးနဲ့ပါတီတချို့ကလက်မှတ်ရေးထိုးခြင်းမရှိတဲ့အခြေအနေအောက်မှာရွေးကောက်ပွဲကိုဒီငငိမ့်နဲ့ကျင်းပနိုင်မယ်မကျင်းပနိုင်ဘူးဆိုတာကိုယတိပြတ်ကောက်ချက်ချလို့ရနိုင်လိမ့်မယ်မဟုတ်ကြောင်းပ
ါရှိရနေဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်နောက်ပိုင်းမှာတော့တော်ရရှင်တွေကိုမြန်မာသချင်းလေးတစ်ပုဒ်နဲ့လည်းဖြောပြပေးဦးမှာဖြစ်ပါတယ်နော် VOE ရဲ့အစီအစဉ်တွေကိုနားဆင်ပြီးတော့ Messenger ကနေစာတို့လေးတွေရေးပို့လာတဲ့တော်ရရှင်တွေထဲမှာဆိုရင်တော့တန်းလင်းဆိုတဲ့တော်ရရှင်ကသတင်းတွေသတင်းသာဖြစ်ပါသည်လူမှုအဖွဲ့အတွက်လက်တွေ့ဘဝမှာတရောင်းတင်ရမှာအရေးကြီးပါသည်။တရင်တွေတင်ဆက်ပေးနေတဲ့အတွက်ကျေးဇူးပါဆိုပြီးတော့ရေးလာပါတယ်ရှင်။လှိုင်မင်းဆိုတဲ့သောရှင်ကလည်းမလေးရှားမှာအခက်အခဲဖြစ်နေတဲ့မြန်မာလူမျိုးတွေအတွက်ရသမျှတရင်တွေစုစည်းပြီးတော့တင်ပြပေးနေတဲ့ video ကိုကျေးဇူးတင်ပါတယ်တဲ့။အလို့သမားဝင်ကြီးဌာနမှာအချိန်နဲ့တပြေးညီတရင်မှန်ပြန်ကြားပေးတဲ့မြန်မာအလို့သမားရေးရာအခက်အခဲများကိုလည်းတနေရာထဲမှာထိရောက်စွာဖြေရှင်းပေးနေတဲ့ online စာမျက်နှာတွေနဲ့website link တွေကိုဖော်ပြပေးပါအောင်ဆိုပြီးတော့သရရှင်လှိုင်မင်းရေးလာပါတယ်ရှင်ကဘာမှာကြားရောက်နေတဲ့ကိုနာကပ်ပေးတဲ့မှာအခုနောက်ဆုံးဖြစ်နေတော့ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲကချင်လက်ဝဲအကျော်မော် online ancient တယောက် covid-19 ရောဂါကူးစက်တဲ့ဆိုပြီး Facebook မှာတင်ခဲ့လို့ကျမတို့ VOE ကလည်းဒီသတင်းကိုဖော်ပြပေးခဲ့ပါတယ်เนาะဒီသတင်းကိုနားဆင်ပြီးတော့ဒီဆူတောင်းပေးလာတဲ့သောရရှင်နေအများကြားရှိပါတယ်ဟိုလွင်ဆိုတဲ့သောရရှင်လိုမျိုးပါသူ့ရဲ့မှတ်ချက်လေးကိုဥမာပြောရမယ်ဆိုရင်တော့ online နဲ့မိသားစုကျမ်းမာတက်ရှိပါစေတဲ့ဟုတ်ကဲ့သူ့လိုပဲ VOE Facebook ပရိသတ်တွေတော်တော်များများလဲလက်ဝဲသမား online ancient covid-19 ဖြစ်တယ်ဆိုလို့ဝိုင်းပြီးတော့ပြန်ပြီးတော့မြင်မြန်နေကောင်းလာပါစေဆိုပြီးတော့ဝိုင်းပြီးတော့ဆူတောင်းပေးကြပါတယ်ရှင်အခုလိုမျိုးကိုရိုနာဗိုင်းရပ်စ်ကပ်ပြီးတစ်ကမ္ဘာလုံးကြုံတွေ့နေရချိန်မှာမြန်မာနိုင်ငံကတော့ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာသောရရှင်တွေအကုန်သိထားတဲ့အတိုင်းပဲတော်တော်လေးကိုဆိုးရွားတဲ့အဖြစ်အပျက်ကြီးတစ်ခုကြုံတွေ့ခဲ့ရပါရဲ့နော်။ကချင်ပြည်နယ်ဖားကန့်ဒေသကကြောက်စိန်တူဖော်ရင်နယ်မြေမှာမြေပြိုကျတဲ့ဖြစ်ရပ်ဖြစ်ပြီးတော့လူ200လောက်သေဆုံးခဲ့ရတာပါ။ဒီလိုမျိုးဖြစ်ရပ်တွေဖြစ်တိုင်းမြန်မာနိုင်ငံမှာအလို့ကန်ခွင်လန်းတွေရှာပါလို့လူတွေကအသက်ဆုံးပြီးတော့အခုလိုမျိုးအနေနဲ့အရင်များတဲ့နေရာမှာအလုံးလုံးနေကြရတယ်ဆိုတော့ဝေဝံပြောဆိုမှုတွေလည်းစူးစူးညံ့ညံ့ထွက်တက်တာပါ။ဒါနဲ့ပတ်သက်ပြီးတော့ရေးလာတဲ့သရရှင်တယောက်ကတော့မိုးနှင်းဆိုတဲ့သရရှင်မှာသူကတော့အလို့ကန်ခွင်လန်းဆိုတာအစိုးရကဖန်ပြီးပေးရတာမဟုတ်ဘူးလားတဲ့။တောင်သူတွေကတော့တင်းနံတွေကိုနိုင်ငံသားကိုလှဲနေပို့လို့မရပါဘူး။အဲ့လိုပြောနေမဲ့အစားပြပရေးခွက်လေးရှာပေးနိုင်ရင်ဘလောက်ကောင်းမလဲ။တောင်သူတွေကပြပရေးခွက်အထိလည်းလက်လန်းမမီနိုင်တာခေါင်းဆောင်ကြီးတိဖို့ကောင်းပါလေခုတော့ဗျာဖရဲတွေလည်းလမ်းဘေးသွန်ပြောင်းမှုတွေလည်းရွှေလီမြစ်ထဲသွန်ချခဲ့ရခေါ်ပြီတွေကတော့ပြောမနေပါနဲ့တဲ့အရင်ပြုတ်ပါပြီလို့ရေးလာပါတယ်နိုင်ငံရေးအလောက်ကန်ရှားပေါမှုနဲ့ဆင်းရဲမွဲတေမှုကြောင့်ဒီလိုအဖြစ်ဆိုးမျိုးတွေနဲ့ကြုံကြရတာပါဆိုပြီးတော့ရေးလာရင်နောက်ထပ်သောရရှင်တယောက်ကတော့မောင်ဖြူတောင်းဆိုတဲ့သောရရှင်ဖြစ်ပါတယ
်လောက်ကန်ရှားပေါမှုဆင်းရဲမွဲတေမှုပေါ်မှာအခြေခံပါတယ်မလုပ်ရင်လည်းမိသားစုနဲ့ကိုယ်အတွက်စောင့်ဝင်နေရင်အဆင်ပြေဘူးတကယ်တော့အနေရရှိတာတိတိကျကျနဲ့လုပ်နေကြတာပါကျွန်တော်ပြောချင်တာကအရင်တုန်းကလည်းမကြမကြဖြစ်ဖူးတယ်အစိုးရလည်းသိတယ်အလုံသမားတွေလည်းသိတယ်နောက်ထပ်လည်းဖြစ်လာနိုင်တယ်လို့အစိုးရလည်းသိထားတယ်အလုံသမားတွေလည်းသိထားတယ်အများကြီးမပြောချင်တော့ပါဘူးတခြားနိုင်ငံတစ်ခုမှဆိုရင်ဒီလိုဖြစ်မှာမဟုတ်ဘူးတကယ်လို့ဖြစ်ခဲ့ရင်တော့မှဒီလိုမျိုးအဆုလိုက်ပြုံလိုက်တည်ကြမှာမဟုတ်ပါဘူး
ဒီလိုဖြစ်ရမျိုးမြန်မာနိုင်ငံမလို့လူတွေပို့ပြီးတေးကြရတာပါဆိုပြီးဒီသောရရှင်မောင်ဖြူတောင်သူ့ရဲ့အမြင်ကိုရေးလာပါတယ်ဒီဖားကံမြေပြုံမှုဖြစ်ဆိုးကြီးဖြစ်သွားပြီးတဲ့နောက်မှာတော့ကျမတို့ VOE ကလည်းစနေညအဆွေနွေးပွဲတစ်ခုတင်ဆက်ပေးခဲ့ပါရယ်နော်ဒီလူ200ဝန်းကျင်တေဆုံးခဲ့ရတဲ့ဖားကံမြေပြုံမှုဖြစ်စဉ်မှာဘသူကတောင်းရင်ရှိပါလေနောက်ခံအကြောင်းတရားတွေကဘလို့ရှိလဲဆိုတာနဲ့ရေမစေးကြောက်လုပ်သားတွေရဲ့ဘဝဘေးကင်းလုံခြုံရေးဘာတွေလုပ်နိုင်လဲဆိုတာကိုစနေညကဆွေးနွေးတင်ဆက်ပေးခဲ့တာပါဒီဆွေးနွေးဝိုင်းကိုနားဆင်ပြီးတော့ကိုပိုင်သဘောထားအမြင်တွေကိုထုတ်ဖော်လာကြတဲ့စာတွေကိုဆက်ပြီးတော့ပြောပြပေးသွားခြင်းပါတယ် လူခါဆွေတဲ့သွားရှင်ကတော့ဒီကိစ္စတွေကအရင်အစိုးရလောက်ခဲ့ပေမဲ့လက်ရှိအစိုးရမှာအဓိကတာဝန်ရှိပါတယ်ဆိုတော့အခုလိုသူ့ရဲ့အမြင်ကိုရေးလာပါတယ်အရင်အစိုးရရောင်းစားသွားတာပဲထားလိုက်ပါတော့တဲ့လက်ရှိအစိုးရကရောအဲ့ဒီလုပ်ငန်းခွင်တွေကအခုချိန်ထိအခွင့်မရဘူးလားအဲ့ဒါဆိုရင်အရင်အစိုးရတာဝန်ပဲလက်ရှိအစိုးရလက်ထက်မှာကြောက်စိမ့်လုပ်ငန်းတွေကနိုင်ငံတော်ဝင်ငွေရတယ်ဆိုရင်တော့လက်ရှိအစိုးရလည်းတာဝန်ရှိပါတယ်ကောင်းတာလုပ်ရင်တော့ငါတို့လုပ်တာတခုခုဖြစ်ရင်တော့အရင်အစိုးရဆိုတာမျိုးလက်မခံပါဘူးဆိုပြီးတော့ဒီသရရှင်လူခါကသူ့ရဲ့အမြင်ကိုရေးသွားပါတယ်ဘာနောင်ဆိုတဲ့သရရှင်ကလည်းအစိုးရမဖြစ်ခင်အတိုက်ခံဘွားကတော့ NLD ကအစိုးရဖြစ်တဲ့အခါမှာပြည်သူတွေကိုတာဝန်ယူမှုတာဝန်ခံမှုပေးပါမယ်ဆိုပြီးပြောဆိုတက်လာပြီးတော့အခုပြည်သူအစိုးရဖြစ်လာတဲ့အခါမှာဖားကတ်မှာရေမစေးကြောင့်ရှောက်ဖွေစားတောက်နေရတဲ့ဘဝသမားစင်းရဲသားတွေအစုလိုက်ပြုံလိုက်တေဆုံသွားခဲ့ပါပြီ။ဘဒုမာတာဝန်ရှိလဲဆိုရင်တော့အစိုးရတပ်တူတွင်ဝင်ကြီးကြောက်စိမ့်မော်များကိုစီမံခန့်ခွဲမှုညံ့ဖျင်းလို့ဖြစ်ပါရဲ့တဲ့။ဒီတော်ရရှင်ဘာနောင်ဆိုတဲ့တော်ရရှင်ရေးလာတာပါ။အခုလိုမျိုးဒီဖြစ်ရဲ့ဘယ်သူမှတာဝန်ရှိသလဲဆိုတဲ့မိကုံကိုဖြေလာရင်နောက်ထပ်သွားရရှင်တယောက်ကတော့အစိုးရမှလည်းတာဝန်မရှိပါစစ်တပ်မှလည်းတာဝန်မရှိပါရဲတွေမှလည်းတာဝန်မရှိပါ KIA မှလည်းတာဝန်မရှိပါတခြားလက်နက်ကိုင်တွေမှလည်းတာဝန်မရှိပါကုမ္ပဏီမှလည်းတာဝန်မရှိပါတောင်မြေသားပြိုကျတဲ့အတွက်တောင်ဆောင်နဲ့မိုးရွာချတဲ့တခြားမင်းသားတာဝန်ရှိပါတယ်ဆိုပြီးတော့မြန်မာနိုင်ငံမှာတာဝန်ယူမှုတာဝန်ခံမှုနဲ့ပတ်သက်ပြီးတော့ခံကုန်းကိုရေးလာပါတယ်ရှင်ဒီလိုမျိုးမှတ်ချက်တွေရေးလာတဲ့အထက်မှာ sign comment ဆိုတဲ့သောရရှင်ကတော့
ဖက်ကတ်မှာမြေစာပုံခဏခဏပြူတော့ဆွေကဘာရီအားနဲ့ချက်တွေတွေ့ရလဲဆိုတော့ပကြခဏအနည်းရှိမှန်တိတိကြီးနဲ့အနည်းရှိနေမြေဖြစ်ခြင်းညာကန့်တတ်ဖို့ဘူမိဗေဒတိုင်းတားရေးစစ်ဆေးဖွဲ့ဖွဲ့ပြီးတော့ကန့်တတ်နေမြေဖြစ်မခြင်းညာထားနိုင်ဘူးတရားမဝင်ဖြစ်စီတရားဝင်ဖြစ်စီတရားမစီစစ်ပင်နဲ့လိုင်းကျေးယူလိုင်စင်ချပါမစ်ထုတ်ပေးပြီးတော့လောက်ကွက်တွေကိုတက်တန်းတိုးဝင်ပြူတယ်သဘောတရားစတာတွေကိုဤပညာမှာပါပဲတဲ့လွတ်လွတ်စပယ်ဖြုံးတီးခွင့်ပြီးတယ်သဘောပေါဝင်ရင်ထင်းသေးရင်အမြင်မရှိဘူးအနာဂတ်အတွက်လည်းအမျှော်မြင်မရှိဘူးမတော်တဆဘေးတင်သေဆုံးချိန်တွေမှာဂုံတိတ်ခါရှိရှိနိုင်ငံသားလူသားဖြစ်နေတံမိုးထားနိုင်မှုအားနေပါတယ်သေဆုံးသူဘသူဘဝဖြစ်တဲ့အကြောင်းရုပ်လောင်းမခွဲခြားပြေးနိုင်ဘူးအလောင်းပန်ရှင်မိဘဆွေမျိုးတွေကိုမဆောင်ဘူးအကြောင်းမကြားပြေးနိုင်ဘူးအလင်းစလူတကြူဖြစ်ပါတယ်နိုင်ငံတော်ဆင့်ကျင်ညာပြီးတော့ဝန်ထဲကြောင်းတဝင်လွာအချိန်နဲ့တပြင်းညီမထုတ်ပြန်ခဲ့ဘူးကယ်ဆယ်ရေးလုပ်ငန်းစဉ်အတွက်အစီအမံတွေကိုအလင်းများမချမှတ်ပြေးနိုင်ဘူးသေဆုံးသူတွေရဲ့ကြမ်းရှိတဲ့မိသားစုတွေအတွက်ပြန်လည်ထူထောင်ရေးနဲ့အားပေးနှစ်သိမ့်မှုတွေကိုလူသားစုဆောင်ရွက်မပေးနိုင်ဘူး။တရားရသူတွေရဲ့ပြန်လည်ထူထောင်ရေးလုပ်ငန်းစဉ်ကိုပြန်လည်မရေးဆွဲပေးနိုင်ပါဘူး
။ဒါကတော့ sign comment ဆိုတဲ့သွားရှင်ဖားကန်ကဒီမြေပုံစံပြိုကျတဲ့ဖြစ်ရဆိုခြင်းနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုသုံးသပ်ပြီးတော့ရေးလာတာဖြစ်ပါရဲ့။သူ့လိုမျိုးပဲသွားရှင်ဒီဒီမြန်မာနိုင်ငံကဖြစ်ပြနေတဲ့လူမှုရေးရာကိစ္စအဝဝနောက်ပြီးတော့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ဝိုင်းအမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ခြင်းနဲ့ဆိုတော့ကျမတို့စီကိုစာရေးပြီးတော့ပို့နိုင်ပါတယ်နော်ဒီဖားကတ်မြေပြိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့နောက်ထပ်ရေးလာတဲ့သရရှင်ရဲ့စာတွေကိုအခုအချိန်ရအောင်ဆက်ပြီးတော့ပြောပြပေးပါမယ်ခစ်သစ်ဆိုတဲ့သရရှင်ကတော့ဖားကတ်မှာမြေပြိုရတဲ့ကိစ္စကဒီတိုင်းပြောနေပြင်နေလို့မရပါဘူးမြန်မာနိုင်ငံမှာအခြေခံကြတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်မှရမှာပါဆိုပြီးတော့သူ့ရဲ့အမြင်ကိုအခုလိုရေးလာပါတယ်
ဒီလိုကြောက်မြတ်လုပ်ငန်းလုပ်ကင်လာတာ2000ပြည့်နှစ်ကစပြီးရာသလောက်နေမနာညာမနာနိုင်ငံတော်နဲ့အကျိုးတူပန်းပြရာသမြကြောက်စင်းကောင်းမှန်သမျှကိုအစိုးရလက်ထဲမထည်ပဲသူတို့တခြားနေရာခြံဝန်းလန့်နေရာတွေမှာဗဟုကုတ်မြေကြီးအုပ်ခိုးထားကြတာပါဒါကိုအစိုးရဘက်ကတည်တလောက်သိပေမဲ့ဒီလိုမလုပ်အောင်ထောက်ပြပြောဆိုဖို့25ရာခိုင်နှုန်း2000အခြေခံဖွဲ့စည်းပုံအနေထားကြလုံးဝမဖြစ်ပါဘူးအထူးလိုပိုင်ခွင့်ရထားတဲ့ဥပိုင်နဲ့ဒီ25ရာခိုင်နှုန်းဒီလိုလုပ်နေတာကိုပြည်သူတွေဒီအတိုင်းလက်ပိုက်ကြည့်နေရတာတော်တော်ရုပ်ဆိုးပါတယ်ပြီးဆုံးဖို့လည်းအနေထားမရှိပါဘူးသူတို့ပဲစိတ်ကြိုက်တက်တန်းတူးတက်တန်းတူးလေဆိုတာဗဇက်ကပဲတူးတာထင်ပါတယ်ဒါကြောင့်လဲဆိုတော့ဥပမာဖားကန့်ကြောက်လုတ်ကွဲနိုင်ငံတော်ကိုလုတ်ကွဲတရားတရားဝင်ပြထားတဲ့ဆိုတော့တကယ်တမ်းလုတ်ကွဲတစ်ထောင်လောက်ဖြစ်နေတာပါဥပမာစက်ကားတရားဝင်အစီးတရားဆိုတော့လက်ရှိလုပ်နေတဲ့စက်ကားက1500လောက်ဖြစ်နေပါတယ်ဒီလိုမတမတရားလုပ်နေတာကိုပြောလို့မယားမှန်းသိလို့မပြောဖြစ်တဲ့အစိုးရမှာအပြစ်မရှိသလိုပဲအရသားတွေကတရားလူလုတ်တိုင်ရင်လည်းတိုင်တဲ့လူပဲသေရင်သေသွားမယ်ထောင်ကျရင်ကျမယ်ဘာမှမထူပါဘူးဒါကြောင့်ဒီကိစ္စဖြေရှင်းနိုင်မှုနီလန်က2008အခြေခံဥပဒေကိုပြင်ဆင်နိုင်မှဖြစ်ပါမယ
်ဒီဒေသမှာဖြစ်နေတဲ့ကိစ္စရပ်တွေကိုစနစ်တကျပြုပြင်မယ်ဆိုရင်တော့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်မှအခြေခံကစပြီးပြင်ဆင်နိုင်ပါမယ်ဆိုပြီးတော့ဒီသွားရှင်သူ့ရဲ့အမြင်ကိုရေးလာတာပါဒီဖြစ်ရစူးကြီးကြောင့်အမန္တမဝန်းနေရပါတယ်။ဆုံးပါသွားတဲ့သူတွေကောင်းရမွန်ရဘဝရောက်ရှိကြပါစေ။ဆုပြော်ဆုတောင်းပေးလာတဲ့သောရရှင်တယောက်ရဲ့စာကိုလည်းဆက်ပြီးတော့ဖော်ပြပေးချင်ပါတယ်။မြင်းဆွေဆိုတဲ့သောရရှင်မ
မြန်မာပြည်မှာအလုလက်မယ်တွေကများတယ်။အလုကမရှိဘူး။ဒီအလုကဘယ်သူကမှခိုင်းတာမဟုတ်ဘူး။သူတို့မိသားစုအတွက်သူတို့အသက်ကိုစွန့်ပြီးတရားဝင်ဝင်မဝင်ဝင် ထမင်းတလို့အတွက်လှူစားနေကြရတာပါအနေရှိလို့တားပြန်တော့လေလုံုံရေးအဖွဲနဲ့ပြဿနာဖြစ်တယ်ပြစ်တယ်ခတ်တယ်နှိမ်နေရတယ်ဒါလည်းမနိုင်ဘူးမနိုင်လို့လှူတားပြန်တော့အန္တရာယ်ဖြစ်ပြီးတေးကြပြန်ရောမရှိလို့ဆင်းရဲဆင်းရဲလို့အသက်ရင်ပြီးရှာဖွေစားတော့နေကြလို့တေးကြအဓိကတော့တိုင်းပြည်မှာဆင်းရဲတဲ့ပြည်သူတွေကအများစုတောင်ဝန်ရှိသူတွေကစီမံခန့်ခွဲမှုဆင်းရဲလက်နက်ကင်အဖွဲ့အစည်းတွေကမှုလို့ပေါက်တပ်မတော်ကနှိမ်နေရပြန်စစ်သုံးစည်းတွေကတက်တိုင်းပြည်ကထပ်ဆင်းရဲလူတစုကသာချမ်းသာအောက်ခြေပြည်သူလူကဆင်းရဲကြအန္တရာယ်ရှိကြတေးကြပြန်တောင်ဝန်ရှိသူအဆက်ဆက်တေးချမကင်တွင်နိုင်ပဲတိုင်ပတ်နေကြတာအမှန်ပါပဲမိသားစုအတွက်အသက်စည်းသွားကြသူတွေကိုမိသားစုတွေနဲ့အတူထပ်တူဝမ်းနည်းရပါတယ်ဗျာကောင်းရမွန်ရဘဝတွေကိုရောက်ရှိကြပါစေ
မြန်မာနိုင်ငံမှာအလုတ်ကင်ခွင့်လန်းမရှိအလုတ်လက်မဲ့ပြဿနာကြောင့်လူတွေကအသက်ကိုဆွန့်ပြီးဒီဒေတာကိုသွားပြီးတော့အလုတ်လုပ်နေကြရတာဖြစ်ပါတယ်တိုင်းပြည်ရဲ့ဆင်းရဲမှုပြဿနာကိုအစိုးရဖြေရှင်းပြီးတော့မှဒီလိုကိစ္စမျိုးတွေပြေလည်နိုင်ပါမယ်ဆိုပြီးတော့ဒီသရရှင်ရေးလာတာဖြစ်ပါတယ်ရှင်သရရှင်နေဒီကိစ္စနဲ့ပတ်သက်ပြီးတော့မှတ်ချက်ပေးပြီးတော့ရေးလာကြတဲ့စာရီကတော့အများကြီးရှိပါတယ်เนาะအချိန်အကန့်အသတ်ရှိတာမလို့ဒီထက်ကတချို့ကိုပဲကောက်နှုတ်ပြီးတော့ဖော်ပြပေးနိုင်တာဖြစ်ပါတယ်ရှင်ကျမတို့တွေဒီတစ်ပတ်တော့သရရှင်နေရေးလာတဲ့စာရီကိုဒီမှရင်ရက်ချင်ပါတယ်တိချစ်သရရှင်နေအတွက်နောက်ပိုင်းမှာအလှည့်ပေးဖို့ရှိပါတယ်ရှင်ခုတော့ဒေ့ချစ်တဲ့သောရရှင်တွေအတွက် VOE ကနေပြန်မြစ်တာဒေလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်နဲ့ဖြောပြပေးကြပါရစေ။ဖြူဖြူကြော်သိမ့်တီဆိုထားတဲ့နှဲ့စားလိုက်ဆိုတဲ့သချင်းလေးကိုတော့သောရရှင်တွေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်နော်။
Just your ring up all time I love nga myolin mi bare nga yong sa mi bare nga be you na nge ra a pye shi de mya nga po pong cha like baro but all my limitsire but the cool mama nge nya ne long pa me nga po yes a daru the song is all like daru Look for me, not for yesterday. The sun is again out. A queen, let me see about you. Mention any time you have what's in my heart. But long I got my shamble. But long I got see my name. I've been such a mirror. I've just seen the young up a phone. Tell me about all.
ကြတဲ့တည်ဆိုထားတယ်။လှည့်စားလိုက်ဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါ။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒီတခြင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ပေးထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးချပါအောင်နော်။တော်ရရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
Your link me by it. I own some me by it.
အခုဆက်ပြီးကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ဗြိတိန်နိုင်ငံမှာ6,200ဖက်မရှိတဲ့9နှစ်သားကောင်လေးတယောက်ဟာသူ့ကိုကုသပေးခဲ့တဲ့ဆေးရုံအတွက်အလှူငွေပေါင်းတသန်းရှာပေးခဲ့ပါတယ်။စပိန်နိုင်ငံဘာစီလိုနာမြို့ကအော်ပရာပြဇက်ရုံကြီးတစ်ခုမှာသစ်ပင်တွေကိုတီးမှုန့်ဖျော်ဖြေခဲ့ပါတယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ထားပါတယ
်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဖြစ်နေတဲ့ကာလအကျဉ်းအသိပညာရှင်တွေခက်ခက်ခဲခဲရုန်းကန်နေကြရတယ်ဆိုတာကိုပြသတဲ့အနေနဲ့ဆွစ်ဇာလန်ကျွမ်းဘာအသိပညာရှင်ဖရက်ဒီနော့ခ်ဟာအမြင့်မီတာ3000မှာမျက်စိမှိတ်ပြီးဂျိုဒန်လန်လျှောက်ပြခဲ့တယ်လို့ကျိုးပေါ်မှာစပိန်စီပြခဲ့ပါတယ်။သူ့ရဲ့ဖျော်ဖြေမှုအတွင်းမှာနော့ခ်ဟာစံချိန်3ချိန်ချိုးခဲ့တယ်လို့ဒီပွဲကိုစီစဉ်သူ Swiss Glacier 3000အဖွဲ့ကပြောပါတယ်။နော့ခ်ဟာ39.1 degree ထပ်ပိုဆောင်းနေတဲ့ကျိုးပေါ်မှာမီတာ40လောက်ကိုယ်ပါသာကိုထိမ့်ပြနိုင်ခဲ့တာဖြစ်တယ်လို့မီတာ368အကွာဝေးကိုလည်းကျိုးပေါ်မှာစပိန်စီပြခဲ့ပါတယ်။ဒါ့အပြင်မီတာ150ကျော်အကွာဝေးကိုလည်းမျက်လုံးပိတ်ပြီးကျိုးပေါ်မှာပဲလမ်းလျှောက်ပြခဲ့တာပါ။တခြားကျွမ်းမအမှုပညာရှင်တွေလည်းပါဝင်ဖျော်ဖြေခဲ့ကြပြီးအမြင့်မီတာ200အထက်ကကေဘယ်ကားအောက်မှာကျိုးတန်းဆွဲဖျော်ဖြေခဲ့တဲ့ David Millett လည်းပါဝင်ခဲ့တယ်လို့အီတလီတိုင်ဖက်ကအလှမယ်ရှေအီလာနီကိုလိုဒီလည်းအမြင့်မီတာ3000မှာတိုင်ဖက်ကပြခဲ့ပါတယ်။တစ်ဖက်မှာအလေးဆွဲထားပြီးလေဟက်လိုလဲနေတဲ့တန်စကားထဲမှာလမ်းလျှောက်ပြတဲ့ပညာရှင်တွေပါဝင်ခဲ့ပါတယ်။နော့ခ်ကတော့နောက်ထပ်ဖျော်ဖြေပွဲတစ်ခုအတွက်စဉ်းစားနေပြီးတော့အမြင့်မီတာ5000မှာမိဘုံပြန်တဲ့ဖျော်ဖြေမှုတစ်ခုခုလုပ်ကြည့်ချင်တယ်လို့ပြောပါတယ်ရှင
်။ဗြိတိန်နိုင်ငံက6,200ဖက်မရှိတဲ့9နှစ်သားကောင်လေးတစ်ယောက်ဟာသူ့အသက်ကိုကယ်တင်ခဲ့တဲ့လန်ဒန်ကဆေးရုံတစ်ခုအတွက်အလှူငွေပေါင်တန်းရန်ပုံငွေရှာပေးခဲ့ပါတယ်။9နှစ်သားကလေးတိုနီဟက်ဂျွဲဟာခြေတုနှစ်ဖက်နဲ့10ကီလိုမီတာအကွာအဝေးကိုလမ်းလျှောက်ပြခဲ့တာပါ။ဟက်ဂျွဲဟာသူ့ကိုမွေးဖွားပေးခဲ့တဲ့မိဘတွေကနှိပ်စက်ခဲ့တဲ့အတွက်အခုလိုခြေတောက်နှစ်ဖက်လုံးကိုဖြတ်လိုက်ရတာဖြစ်ပါတယ်။အစပိုင်းတုန်းကတော့ဒီခြေတောက်အတုနှစ်ဖက်နဲ့လမ်းလျှောက်ဖို့ကတော့အတော်လေးကျင့်ယူရပါတယ်လို့မွေးစားအမေဖြစ်သူပေါ်လာဟက်ဂျွဲကပြောပါတယ်။
ဒီကိတာကျနာရှင်တွေကလည်းကိုရိုနာကပ်ရောဂါကြောင့်တဝါလာကန့်သက်ခံထားရတဲ့သူတွေအတွက်လီဘော်ကနေဖျော်ဖြေပွဲတစ်ခုပြုလုပ်ခဲ့ပါတယ်။အီတလီနိုင်ငံမြောက်ပိုင်းကရေကန်ဘေးနားကမြို့မှာကျင်းပတဲ့ဒီပွဲမှာလေလေးစည်းပေါ်မှာတူရီယာပစ္စည်းတွေနဲ့အတန်ချက်ဆက်တွေတင်ပြီးကျင်းပခဲ့ကြတာပါ။ကမ်းပေါ်မှာနားထောင်နေသူတွေကလည်းကိုရိုနာကပ်ရောဂါကြောင့်လိုက်နာရမယ့်စီကံတွေဖြစ်တဲ့တယောက်နဲ့တယောက်ခက်ခွာခွာနေပြီးနှာခေါင်းဆီးတွေကိုလည်းတတ်ထားကြပါတယ်။တချို့အားပေးတဲ့သူတွေကတော့လေကလေးတွေဘောကနေနားဆင်ကြပါတယ်။အီတလီမှာဆိုလာ15ရက်နေ့ကလေးကပိတ်ဆို간တထားတာတွေကိုဖြေလျှော့ပေးကြတာဖြစ်ပြီးလူတွေခက်ခွာခွာနေဖို့စီကံတွေကတော့ကြံနေပါသေးတယ
်။ပိန်နိုင်ငံဘာစီလိုနာမြို့မှာတော့ကိုရိုနာကပ်ရောဂါကိုကျော်လွန်တဲ့ရာသီအဆအနေနဲ့လူစီအော်ပရာပြဇာတ်ရုံကြီးမှာသစ်ပင်ပေါင်း2300နီးပါးကိုတီးမှုန့်ဖျော်ဖြေခဲ့ပါတယ်။ပရိသတ်ထိုင်ကုန်တွေအပေါ်မှာပန်းအိုးနဲ့စိုက်တဲ့သစ်ပင်ပေါင်း2292ပင်ကိုပရိသတ်အဖြစ်နဲ့ဖျော်ဖြေခဲ့တာပါ။အီတလီတေးရေးဆရာဂျီယာကိုမိုပူစီနီရေးဆက်တဲ့ဂန္ဓမာဆိုတဲ့တေးသင်းကိုဖျော်ဖြေခဲ့တာဖြစ်ပြီးလူတွေလိုသစ်ပင်တွေကိုခက်ခွာခွာမချားထားခဲ့ပါဘူး။အပင်တွေကိုလည်းကျွန်တော်တို့ဖြတ်တန်းခဲ့ရတဲ့အတွေ့အကြုံတွေပြောပြဖို့လိုမယ်လို့ထင်တဲ့အတွက်အခုလိုစီစဉ်ခဲ့တာဖြစ်ကြောင်းဒီပွဲကိုစီစဉ်တီးမှုန့်ခဲ့တဲ့အမှုပညာရှင်တဦးကပြောပါတယ်။အဲ့ဒီနောက်မှာတော့ကိုရိုနာကပ်ဘေးအန္တရာယ်ကြောင့်နေရောဂါကူးစက်သူတွေကိုရှိတန်းကကုသပေးခဲ့တဲ့ကျန်းမာရေးဝန်ထမ်းတွေကိုဒီအပင်တွေလက်ဆောင်အဖြစ်ပေးခဲ့ပါတယ
်တနင်္ဂနွေနေ့ညပိုင်းအတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်တိုင်းကကြီးညာပေးသွားမှာဖြစ်ပါတယ်ဘာလို့မှပြီးခဲ့တဲ့24နာရီတွင်နေ့စဉ်ဗိုင်းရပ်စ်ကူးစက်မှုတွေဟာစံချိန်တင်မြင့်တက်ခဲ့ပြီးကူးစက်သူပေါင်းတဲ့ဒေသောင်းကျော်ရှိတယ်လို့ကမ္ဘာ့ကျန်းမာရေးဖွဲ့ချုပ် WHO ကပြောလိုက်ပါတယ်။အဲဒီမှာအမေရိကန်၊ဘရာဇီးနဲ့အိန္ဒိယနိုင်ငံတွေဟာနေစဉ်ကူးစက်မှုတို့အများဆုံးဖြစ်တယ်လို့ WHO ကပြောပါတယ်။ဟောင်ကောင်မှာတရုတ်နိုင်ငံကမျိုးသားလုံခြုံရေးဥပဒေကိုပြဋ္ဌာန်းပြီးတဲ့နောက်မှာဟောင်ကောင်ဒီမိုကရေစီလှုပ်ရှားမှုမှာဥဆောင်တဲ့ထင်ရှားသူတွေရေးသားတဲ့စာအုပ်တွေဟောင်ကောင်စာကြည့်တိုက်တွေမှာငားရလို့မရတော့ဘဲစာအုပ်စင်တွေပေါ်ကနေပါဖယ်ရှားထားပါတယ်။ ငားရလို့မရတော့တဲ့စာအုပ်တွေတွေဆန္ဒပြလူငယ်ခေါင်းဆောင်ဂျော့ရှောဝေါင်းနဲ့ဒီမိုကရေစီရေးလှူလာသူအမတ်တန်ညာချိုင်းတို့ရေးခဲ့တဲ့စာအုပ်တွေလည်းပါဝင်ပါတယ်ဒီမျိုးသားလူမျိုးရေးဥပဒေဟာလွတ်လပ်စွာပြောဆိုခွင့်ကိုပြည်ပေါင်းကချလိုက်တဲ့အရာဖြစ်တယ်လို့ဂျော့ရှောဝေါင်းကသူ့ရဲ့ Facebook စာမျက်နှာကနေရေးသားလိုက်ပါတယ်ခင်ဗျာဂျပန်နိုင်ငံတောင်ပိုင်းကျူရှူးကျွန်းမှာမိုးစရိုက်ရွာပြီးတော့ရေကြီးရေရှမ်းတဲ့အတွက်အနည်းဆုံး16ရောက်သေဆုံးပြီးတော့13ရောက်ပျောက်ဆုံးနေတယ်လို့ဂျပန် NHK သတင်းကဒီကနေ့မှပြောလိုက်ပါတယ်တနင်္ဂနွေနေ့ညပိုင်းအစည်းအဝေးကတော့ဒီလောက်ပါပဲ COVID-19 ရေးပေါ်အခြေအနေအရ VV မြန်မာပိုင်းအစည်းအဝေးတွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်ပုံမှန်တင်ဆက်နေကြညနေ6နာရီခွဲကနေ9နာရီအစည်းအဝေးကိုလက်လောမှာယာယီအဆိုင်ထားမှာဖြစ်ပြီးတော့ညဘက်9နာရီကနေ10နာရီနဲ့မနက်6နာရီကနေ9နာရီထိအစည်းအဝေးတွေကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်VOA စီစဉ်တွေကိုနားဆင်ကြည့်ရှုအားပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ရန်ရမှာ
This program has come to you from the Voice of America.